Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါသောတာရှင်များခင်ဗျာ View American ဆိုင်ရဲ့2023ခုနှစ်မေလ31ရက်ဗိုလ်ဓူညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီထိ Washington DC မြို့တော်ကနေတိုက်ရိုက်ဆက်လုပ်နေပါပြီ Line to meter 3251အပြင်စနေတနင်္ဂနွေမှာဆိုရင်တော့ Line လက်မီတာ190ကနေလည်းဖန်ယူနားဆင်နိုင်ပါတယ်ဒါအပြင် View ရဲ့ website Facebook နဲ့ YouTube မှာလည်းတစ်ချိန်တည်းထုတ်လွှင့်ချိန်တွေနားဆင်ကြည့်ရှုနိုင်ပါပြီခင်ဗျာကျွန်တော်ကတော့ဝိမေမညစီစဉ်မှုဖြစ်ဆောင်ရမှာပ
ါကျမကတော့ခင်လေးပါမင်္ဂလာပါတောတာရှင်များရှင်ဒီနေ့အတွက်ထိတ်တန့်ရောက်တဲ့သတင်းတွေကိုကိုဝင်းမင်းနဲ့တူတင်ဆက်ပေးသွားမှာပါဒီနေ့အတွက်ထူးခြားတဲ့သတင်းတွေကတော့ယူကရိန်းစစ်တပ်ကယခုသတင်းတစ်ပတ်အတွင်းတတိယအကြိမ်ဖြစ်ရုရှားကိုလက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့တဲ့အတွက်လူ9ယောက်သေဆုံးခဲ့ပါတယ်မြောက်ကိုရီးယားကဂျိုတုလွတ်တင်လာမှမအောင်မြင်ပဲပင်လယ်ထဲပြတ်ကျခဲ့ပါတယ်တရုတ်စစ်တပ်ထောက်လန်းရေးအကြီးအကဲဟာဒီနေ့မှပဲစစ်ကောင်စီနဲ့တွေ့ဆုံလိုက်ပါတယ်မြန်မာနိုင်ငံကယထာလန်အဆင့်မြင့်တင်ရေးစီမံကိန်းကိုဂျပန်ကရပ်ဆိုင်းလိုက်ပါပြီဆိုတဲ့သတင်းတွေကိုတင်ဆက်ပေးသွားမှာပါရှင်
။ဟုတ်ကဲ့ပါမခင်လေးအခုလိုသတင်းတွေပြီးမှတော့ဒီညစိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေထဲမှာဆိုရင်ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်အဖွဲ့တွေတိုက်ပွဲပြင်းထန်နေတာမှာဒေသခံတူက
အခုတည်းတူဖြစ်ပေါ်နေတဲ့ဟာခိုင်တန်တလန်ကအမေရိကန်ဘော့လမ်းကြီးရောပြည်နေတယ်ဒီနေ့တိုင်းလူလူပေါ့လေဒီလေရင်တန်အမေရိကန်ကြားရတဲ့ဘုံလုံးစုရင်ဖိလက်နေကြတယ
်။နောက်တနေ့သားတိုင်းတဝဲဘက်မှာဆိုရင်လည်းညဖက်ပြစ်ခတ်မှုကြောင့်မြို့ကန်တို့သေဆုံးခဲ့ရပါတယ်။နောက်မြောက်ပိုင်းမဟာမိတ်တုံးပွဲနဲ့တော့စစ်ကောင်စီမိုင်းလာမှတွေ့ဖို့ရှိပါတယ်။အခုလိုသတင်းလွှာတွေပြီးမှတော့ဗိုလ်ဒုညပတ်စင်ကန္တာတွေဖြစ်တဲ့ဥတမောင်တန်းကိုမေးထားတဲ့အယ်ဒီတာနဲ့ဆင်နေကန်နောက်လူလူနဲ့ကြံပါရည်နောက်အာကစကနာတွေကိုနာဆင်ကြည့်ရှုရဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမခင်လင်းနဲ့ပဲကျွန်တော်ပြောပြပေးပါမယ်ခင်ဗ
ျယူကရိန်းစစ်တပ်ကရုရှားမြို့တစ်မြို့ကိုယခုသတင်းတစ်ပတ်အတွင်းတတိယအကြိမ်ဖြစ်လက်နက်ကြီးတွေနဲ့တိုက်ခိုက်ခဲ့သလိုဒီနေ့မှလည်းရုရှားရေနံကြက်စက်ရုံနှစ်ခုကိုမောင်းသူမဲ့လေယာဉ်တွေနဲ့တိုက်ခိုက်ခဲ့တာကြောင့်လူ9ယောက်သေဆုံးခဲ့တယ်လို့ရုရှားဘက်ကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့ယူကရိန်းတို့ဘက်ကတစုံတရာမှတ်ချက်ပေးထားတာမရှိသေးပါဘူးရုရှားနိုင်ငံရှက်ဘက်စကီနိုမျိုးကဒဏ်ရာရတဲ့သူ၄ဦးနဲ့၂ဦးကိုဆေးရုံတင်ထားရပြီးတိုက်ခန်းတစ်ခုနေအိမ်၄လုံးနဲ့စာတင်ကြောင်တစ်ကြောင်ပျက်စီးခဲ့တယ်လို့ဒေသဆိုင်ရာအုပ်ချုပ်ရေးမှူး Vyacheslav Halatko ကပြောပါတယ်ယူကရိန်းရဲ့တံမြန်ထိုးစစ်မတိုင်မင်ရက်သက်တပတ်တွေအတွင်းမှာနှစ်ဖက်စစ်တပ်တွေဟာလက်နက်စစ်ပစ္စည်းတွေကိုတပ်ဆင်ရေးကသာအဓိကပိတ်မထားနေတယ်လို့နှစ်ဖက်စလုံးကပြောဆိုခဲ့ပါတယ်ရုရှားကသိမ်းယူထားတဲ့ယူကရိန်းနိုင်ငံအရှေ့ပိုင်းလူဟန်စကဒေသအတွင်းနေရာကရွာလေးခုအနက်ကရွာတစ်ရွာကိုအမေရိကန်လုံဒုံးတွေနဲ့ယူကရိန်းကတိုက်ခိုက်ခဲ့တဲ့အတွက်လူ9ဦးသေဆုံးခဲ့ပြီး19ဦးဒဏ်ရာရခဲ့တယ်လို့လည်းရုရှားဘက်ကပြောပါတယ်။ယူကရိန်းတပ်ဖွဲ့တွေကတော့ပြီးခဲ့တဲ့နေ့တွေကယူကရိန်းအရှေ့ပိုင်းမှာရုရှားနဲ့တိုက်ခိုက်မှု22ကြိမ်ပစ်ဖွားခဲ့ပြီးရုရှားစစ်တပ်တွေကို၄ချောင်းကနေ17ကြိမ်တိုက်ခိုက်ခဲ့တယ်လို့ပြောပါတယ်ရှင်။
မြောက်ကိုရီးယားနိုင်ငံအနေနဲ့ဆက်သွေးဂျိုတူအာကာသာရဲ့ပြစ်လွတ်တာမှာမအောင်မြင်ပဲပင်လယ်ထဲကိုပြန်ချသွားခဲ့ပါတယ်။ဒီနေ့ကုလိုဖြစ်ခဲ့ရမှာထက်ဆင့်တွန်းတင်တဲ့ rocket တဲဆောင်တဲ့စစ်ပစ္စည်းပင်လယ်ထဲကျသွားခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနကကြေညာလိုက်ပါတယ်။တောင်ကိုရီးယားစစ်တပ်ကလည်းဒီဂျိုတူပြစ်စင်ရင်ရဲ့အစိပ်ပိုင်းတချို့ကိုပင်လယ်ထဲမှာကျသွားခဲ့တာတွေ့ခဲ့တယ်လို့ပြောလိုက်ပါတယ်။မြောက်ကိုရီးယားလွတ်တင်တဲ့ချိုလီမာ1ဆက်သွေးဂျိုတူတဲ့ဟာအင်ဂျင်နဲ့လောင်စာဆီစနစ်မတည်ငြိမ်တဲ့အတွက်ပြစ်တင်ဖို့မအောင်မြင်ခဲ့တာလို့လည်းမြောက်ကိုရီးယားဆိုရဲ KCNA သတင်းဌာနကရှင်းပြပါတယ် rocket ထက်ဆင့်ပြန်တမ်းရမယ်ဒုတိယဆင့်မှာစပိုင်းဆိုင်ရာချိုရင်းသွားခဲ့တယ်လို့မြောက်ကိုရီးယားသတင်းဌာနကအစောပိုင်းတည်းကကြေညာခဲ့ပါသေးတယ်နျူကလ িয়ার နဲ့ပိုင်ဆိုင်ထားတဲ့မြောက်ကိုရီးယားနိုင်ငံအတွက်အခုဒီချိန်ဟာဆက်ထမမြောက်ဆက်သွေးဂျိုတူလွှတ်တင်တာဖြစ်ပြီး2016ခုနှစ်ကတော့ပထမအကြိမ်စလွတ်တင်ခဲ့တာပါဒီဒီကြိမ်ထောက်လှမ်းရေးအတွက်ဂျိုပလန်လက်ထဲမှာပထမဆုံးဆက်သွေးဂျိုတူလွတ်တင်မှုမြောက်ကိုရီးယားဘက်ကစူးစမ်းခဲ့တာပါမြောက်ကိုရီးယားဘက်ရဲ့ဒီလွတ်တင်မှုပြတ်ကျခဲ့တာကြောင့်တောင်ကိုရီးယားနဲ့ဂျပန်မှာတော့ခိတ္တရေးပေါ်သတိပေးချက်တွေတက်လှမ်းခဲ့ရပြီးလူတွေကိုပေးလျာရွှေ့ပြောင်းခဲ့ရပါတယ်ခင်ဗျာ
ပြီးခဲ့တဲ့သတင်းတစ်ပတ်ကတောင်တရုတ်ပင်လယ်လေကြောင်းနယ်နိမိတ်မှာပုံမှန်အတိုင်းကင်းလက်ပြန့်တန်းခဲ့တဲ့အမေရိကန်ကင်းထောက်စစ်လေယာဉ်အနီးကိုတရုတ်စစ်တပ်ကတိုက်လေယာဉ်တစ်စီးအနီးကပ်ပြန့်တန်းခဲ့တဲ့အတွက်အမေရိကန်လေယာဉ်ရိမ်းထိုးသွားခဲ့တဲ့အကြောင်းအမေရိကန်စစ်တပ်ကပြောပါတယ် တရုတ်နိုင်ငံ J16 တိုက်လေယာဉ်တစ်စီးဟာအမေရိကန် RC-135 တိုက်လေယာဉ်စီကိုဦးတည်ပြီးထိတ်တိုက်ခေါင်းချင်းဆိုင်ပြန်တန်းခဲ့တယ်လို့မလို့အပ်ပဲရန်လိုတဲ့အပြုအမူတွေလုပ်ခဲ့တဲ့အတွက်ကြောင့်အမေရိကန်ကင်းထောက်လေယာဉ်ဟာလေထဲမှာရင်းထိုးသွားခဲ့တာပါလို့အင်ဒိုပစိဖိတ်ဒေသဆိုင်ရာအမေရိကန်စစ်ဌာနချုပ်ရဲ့ကြေညာချက်မှာဖော်ပြထားပါတယ်တရုတ်တိုက်လေရင်ဖြတ်ဝင်လာတဲ့အတွက်အမေရိကန်လေရင်ရင်းရင်သွားတဲ့ပုံတွေကိုလေရင်မှုအခန်းကရိုက်ထားတဲ့ဗီဒီယိုဒီမှာတွေ့ရပါတယ်။အမေရိကန် RC-135 လေရင်ဟာတောင်တရုတ်ပင်လယ်အတွင်းမှာနိုင်ငံတကာလေကြောင်းနယ်နိမိတ်ထဲမှာနိုင်ငံတကာဥပဒေနဲ့အညီပုံမှန်လုံရိုးလုံစင်အတိုင်းအန္တရာယ်မပြုဘဲပြန်တန်းခဲ့တာလို့လည်းအမေရိကန်စစ်တပ်ရဲ့ကြေညာချက်မှာဖော်ပြပါတယ်။လွန်ခဲ့တဲ့6လကတောင်တရုတ်ပင်လယ်မှာအလားတူဖြစ်ရမျိုးဖြစ်ခဲ့ပါသေးတယ်။တောင်ကျုပ်ပင်လေအတွင်းတရုတ်ကသူ့ပိုင်နေမြေဖြစ်အခိုင်အမာပြောဆိုနေတာကြောင့်အငင်းပွားနေတာကိုပိုင်အုပ်ချုပ်ရေးဒေသထိုင်ဝမ်ပေါ်တရုတ်ရဲ့စီရေးတန်တမန်ရေးဖိအားပေးမှုတွေတိုးလာတာစတဲ့ပြဿနာတွေနဲ့အတူအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးတင်းမာနေချိန်မှာပဲအခုလိုတရုတ်တိုက်လေရင်ရဲ့ပြဿနာကထပ်ပေါ်လာတာဖြစ်ပါရဲ့ရှင
်အမေရိကန်သမ္မတနဲ့အောက်လတ်တော်ဥက္ကဋ္ဌတို့သဘောတူခဲ့တဲ့အစိုးရအကျွေးယူခွင့်ကန့်သက်ချက်တို့ရဲ့ဥပဒေချမ်းကိုမဲခွဲတော့မှာပါRepublican အမတ်တွေတောင်းဆိုခဲ့တဲ့အသုံးစိလျှော့ချဖို့ပါဝင်အမြင့်ကွဲမှုတွေကိုသမ္မတဂျိုးဘိုင်ဒန်နဲ့အောက်လတ်တော်ဥက္ကဋ္ဌကေဗင်မက်ကာသီတို့သတင်းပတ်တွေချီညှိနှိုင်းခဲ့ပြီးပြီးခဲ့တဲ့သတင်းပတ်ကုန်ကားမှာရခဲ့တဲ့တီမူချန်းကိုအောက်လတ်တော်မှာဒီနေ့မဲခွဲမှာပါစာမျက်နှာ69မျက်နှာရှိတဲ့ဒီဥပဒေချမ်းကိုအောက်လတ်တော်စီးမင်းကြီးရာကော်မတီအတွင်းမှာတော့ထောက်ခံမဲ9မဲကန့်ကွက်မဲ6မဲနဲ့မနေ့ကကတ်ပြီးတော့အတည်ပြုနိုင်တဲ့အတွက်ကန့်ကွက်မှုတွေအကြီးအကျယ်ရှိနေတာကိုပြနေပါတယ်ဒီသဘောတူချီတူညီကြက်ချက်တွေတဲ့လူမှုဖွံ့ဖြိုးရေးအသုံးစိတ်ကိုအလွန်ကျွံဖြတ်တောက်ထားတယ်ဆိုပြီးတော့အမေရိကဒီမိုကရက်အမတ်တချို့ကတော့ကန့်ကွက်နေပါတယ်။ဒါအပြင်ရီပပ်ဘလစ်ကန်အမတ်တချို့ကလည်းအစိုးရအသုံးစိတ်ဖြတ်တောက်တဲ့ပမာဏနည်းလွန်းတယ်လို့ပြန်ပြောနေပါတယ်။ဒီဥပဒေကြောင့်နောက်ဆုံးအတည်ပြုဖို့လုံလောက်တဲ့ထောက်ခံမရမယ်မရဘူးဆိုတော့ရေရရမရှိသေးပါဘူး။ဗန်ဒါယီဝင်းကြီးဂျန်နက်ယယ်လန်ကတော့ကျွေးမီကန့်သက်ချက်ကိုဇလ9ရက်နေ့မတိုင်ခင်လွှတ်တော်ကတိုးမြှင့်ပေးဖို့နဲ့မတိုးပေးနိုင်ရင်အစိုးရပေးသင့်ပေးထိုက်တာတွေပေးနိုင်တော့မှာမဟုတ်ဘူးလို့သတိပေးထားပါတယ်။ဒီပါတီနှစ်ကြာသဘောတူညီချက်တွေရဖို့နောက်ဆုံးအချိန်နာကတ်တဲ့အထိညှိနှိုင်းနေရင်စီးပွားရေးပေါ်ထိခိုက်နိုင်တယ်ဆိုပြီးသူကသတိပေးထားပါတယ်ခင်ဗျာ။
တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ52 kHz 633ညနဲ့633ညပိုင်းဒိုမီတာ51 kHz 585တို့ပြင်စနစ်တကျမှာ900မီတာ190 kHz 1505ကနေပြီးထုတ်လွှင့်ပေးနေပါတယ်ရှင
်ဖြူရဲ့ထိတ်တန့်ရောက်သတင်းတွေကိုတင်ဆက်ပေးနေတာပါရှင်စစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်မြန်မာစစ်ကောင်စီနဲ့တရုတ်စစ်တပ်ထိပ်တန်းထောက်လှမ်းရေးအရာရှိဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဒီနေ့မှတွေ့ဆုံဆွေးနွေးခဲ့ရလို့နိုင်ငံပိုင်သတင်းတွေကဖော်ပြထားပါတယ်။တရုတ်ဗဟိုစစ်ကော်မရှင်ပူးတွဲစစ်ဦးစီးဌာနစစ်ဘက်ထောက်လှမ်းရေးယာယီညွှန်ကြားမှုချုပ်ဗိုလ်ချုပ်ရန်ရန်ဟာမြန်မာစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဒုဗိုလ်ချုပ်မူကြီးဆိုဝင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့ရလို့သတင်းထုတ်ပြန်ခဲ့တာပါ။တရုတ်စစ်တပ်မှလည်းပါဝင်တက်ရောက်ခဲ့တဲ့တွေ့ဆုံမှုမှာနှစ်နိုင်ငံနယ်စပ်ဒေသငင်းချမ်းရေးတည်ငြိမ်ရေးနဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်တွေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်မြန်မာနိုင်ငံမှာ2021ခုနှစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတကာကဝိုင်းပယ်ခါခံထားရတဲ့စစ်ကောင်စီဟာတရုတ်ရုရှားနိုင်ငံတွေနဲ့ဆက်ဆံရေးတွေတိုးမြင့်နေတာပါဒီလာဇန်းမှာပဲတရုတ်နိုင်ငံသားရေးဝန်ကြီးဟာမြန်မာနိုင်ငံကိုရောက်လာခဲ့ပြီးစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့ပါသေးတယ်အာဏာသိမ်းပြီးနောက်ပိုင်းတရုတ်နိုင်ငံကနေလက်နက်နဲ့ကိရိယာပစ္စည်းတွေကိုမြန်မာစစ်တပ်ကအမေရိကန်ဒေါ်လာ268တန်းတင်သွင်းခဲ့တယ်လို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံဆိုင်ရာလူအခွင့်ရေးအထူးကိုယ်စားလှယ်တွန်အန်ဒရူးကဒီလာဆန်းမှာပဲပြောထားခဲ့ပါတယ
်မြန်မာနိုင်ငံမှာယထာလန်ဆင်းမြင့်တင်စီမံကိန်းအကူအညီရပ်ဆိုင်းတော်မယ်လို့ဂျပန်ကပြောလိုက်ပါတယ်မြန်မာနိုင်ငံအတွက်ဂျပန်ဆိုရကပေးနေတဲ့ရန်ကုန်မန္တလေးယထာလန်ဆင်းမြင့်စီမံကိန်းအတွက်တရားဝင်ဖွံ့ဖြိုးတိုးတက်ရေးကူညီဦးရီကိုဆက်ပေးတော့မှာမဟုတ်ဘူးလို့အစိုင်းရှင်မို့သတင်းစာမှာရေးသားလိုက်တာပါဒီရထလန့်ဖွံ့ဖြိုးရေးစီမံချက်ဟာပြီးခဲ့တဲ့10နှစ်တွင်ဂျပန်နဲ့မြန်မာနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုသင်္ကေတလည်းဖြစ်ပါတယ်မြန်မာနိုင်ငံမှာအရသာဆွေရကိုဖြုတ်ချပြီးစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်တဲ့အနေနဲ့မြန်မာနိုင်ငံအတွက်ပေးရနေတဲ့အကူအညီတွေကိုဂျပန်ဘက်ကယူသိမ်းလိုက်တာလို့လည်းဒီဂျပန်သတင်းစာမှာရှင်းပြထားပါတယ်ခင်ဗျာ
အင်အားဖြင့်ဆိုက်ကလုန်းမုန်တိုင်းနဲ့ခံရပြီးသတင်းနှစ်ပတ်အကြာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာသီးနှံတွေပျက်စီးခဲ့တာကြောင့်စားနပ်ရိက္ခာဝယ်ရတာအခက်အခဲတွေကြုံနေရတယ်လို့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပါရင်ဆိုင်နေရတယ်ဆိုတဲ့အကြောင်း ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UN OCHA ကသတင်းထုတ်ပြန်ထားပါတယ်ရှင်။မုံတိုင်းကြောင့်ရခိုင်ပြည်နယ်အတွင်းကကျောင်းတွေနဲ့ပညာရေးဆိုင်ရာအဆောက်အုံတွေရဲ့80ရာခိုင်နှုန်းပျက်စီးသွားခဲ့တဲ့အတွက်ကျောင်းသူကျောင်းသားတွေအတွက်ယာယီစာသင်ကြားနိုင်မယ့်နေရာတွေအရေးပေါ်စီစဉ်ပေးနေရတဲ့အကြောင်းကုလသမဂ္ဂအဖွဲ့အစည်းတွေကသတင်းထုတ်ပြန်ထားတာပါ။အခုချိန်ထိမုံတိုင်းတန်တင်ပြည်သူ 6,300 အတွက်နေထိုင်မှုအမိုးကာတွေစီစဉ်ပေးထားသလိုလူပေါင်း 23,000 ကိုစာနယ်ဇင်းကအကူအညီတွေပေးထားပြီးဖြစ်တဲ့အကြောင်းလဲ UN OCHA ရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။မေလ14ရက်နေ့ကတိုက်ခိုက်ခဲ့တဲ့မိုးခါမုံတိုင်းတန်တင်ပြည်သူ 1.6 သန်းကိုကူညီပေးဖို့အတွက်ဒေါ်လာ333သန်းလိုအပ်နေတယ်ဆိုတဲ့အကြောင်းမြန်မာနိုင်ငံမှာလူသားချင်းစာနာမှုအကူအညီတွေပေးနေတဲ့အဖွဲ့တွေကပြောဆိုထားပါတယ်။လိုအပ်တဲ့ရန်ပုံငွေတွေအချိန်မီမရနိုင်ရင်မကြခင်မိုးရာသီကာလမှာမုံတိုင်းတင်သူတွေဒုက္ခရောက်နိုင်မယ်လို့လည်းတတိပေးထားပါဗျ။လူသားချင်းစာနာမှုအကူအညီထောက်ပံ့ရေးပစ္စည်းတွေကြဲကြဲပြန့်ပြန့်ပေးနိုင်မှုလိုအပ်တဲ့အကြောင်းနဲ့တိုင်းပြည်အတွင်းတိုးလောင်ထားတဲ့နေရာတွေကနေဖြစ်စေတခြားနိုင်ငံတကာကနေမြန်မာနိုင်ငံအတွင်းကိုဖြစ်စေပေးနိုင်မှုအတွက်အရေးကြီးတယ်ဆိုတဲ့အကြောင်းကိုလည်းထုတ်ပြန်ကြမှာပါရှိပါတယ်။ဒီလိုအရေးပေါ်အကူအညီတွေပေးနိုင်မှုစီစဉ်ဆောင်ရွက်နေတဲ့အကြောင်းနဲ့ခွင့်ပြုချက်ရဖို့စောင့်ဆိုင်းနေရတဲ့ဆိုတဲ့အကြောင်းတွေကိုလည်း UN OCHA ရဲ့ထုတ်ပြန်ချက်ထဲမှာရေးသားထားပါတယ်ရှင်
။ဆူဒန်နိုင်ငံမှာတော့အပြစ်အယိဆွေးနွေးနေတာဆိုင်းငံ့လိုက်တယ်လို့တန်တမန်အတိုင်းဝိုင်းကထုတ်ပြောလိုက်ပါတယ်။ပဋိပက္ခတွေဖြစ်ပွားနေတဲ့ဆူဒန်မှာဒီအပြစ်ခတ်ရဲ့စည်းရင်နဲ့လူသားချင်းစာနာထောက်ထားမှုအကူအညီဝင်ရောက်နိုင်ရေးပြည်သူစစ်တွေနဲ့ညှိနှိုင်းနေတာကိုစစ်တပ်ဘက်ကရပ်လိုက်တယ်လို့ဆူဒန်တန်တမန်အရင်းမြစ်တစ်ခုကပြောလိုက်တာပါ။အေပိလ15ရက်နေ့ကတည်းကပဋိပက္ခတွေဖြစ်ပွားနေတဲ့ဆူဒန်ဆိုရစစ်တပ်နဲ့ISF ပြည်သူ့စစ်အဖွဲ့အကြားတနင်္လာနေ့မကုံခင်သတင်းပတ်ကြားအဖြစ်ခတ်ရဆဲရင်၅ရက်ထပ်တိုးဖို့ညှိနှိုင်းနေတဲ့ကြားကတိုက်ပွဲတွေဆက်ဖြစ်လာနေပါတယ်။တောင်ပိုင်းခါတုံနဲ့အုံဒရာမန်မြို့တွေမှာအင်ကာနေ့နောက်ပိုင်းထိတိုက်ပွဲတွေပြင်းပြင်းထန်ထန်ဆက်ဖြစ်နေတယ်လို့လည်းဒေသခံတွေကပြောပါတယ်။စစ်တပ်ဘက်ကသဘောတူညီချက်ကတိတွေကိုအချိန်ချင်းချိုးဖောက်ပေမဲ့ ISF ပြည်သူ့စစ်အဖွဲ့ကတော့အပြစ်ရဆဲမဲ့အကြောင်းအင်ကာနေ့နောက်ပိုင်းကကြေညာချက်ထုတ်ပြန်ထားပါသေးတယ်။ဒီဖြစ်ခဲ့စေသဘောတူညီချက်ကိုတတ်တမ်းမတူခင် ISF ပြည်သူစစ်တွေအရက်သားနေအိမ်တွေနဲ့ဆေးရုံတွေကနေထွက်ခွာပေးဖို့စစ်တပ်ဘက်ကတောင်းဆိုထားတဲ့အကြောင်းလဲစစ်တပ်သတင်းရင်းမြစ်တစ်ခုကပြောပါတယ်။သဘောတူညီချက်တွေကိုနှစ်ဖက်လုံးကချိုးဖောက်နေပေမဲ့ခံမှန်းချေလူနှစ်သန်းလောက်အတွက်လူသားချင်းစာနာမှုအကူအညီတွေပေးဖို့ခွင့်ပြုထားတယ်လို့ဂျာဝင်စစ်ဆက်ပေးနေတဲ့ Saudi Arabia နဲ့ American တို့ကပြောပါတယ်။သတင်း6ဖက်ကျော်လာပြီးဖြစ်တဲ့ဆူဒန်ပြည်ပခအတွင်းလူပေါင်းရာချီသေဆုံးခဲ့ပြီးတိတသမလေးသန်းလီပါအိုးရင်စွန့်ခွာထွက်ပြေးနေကြရပါတယ်ဒီတိုက်ပွဲတွေကြောင့်လူသားချင်းစာနာမှုပြဿနာအခြေအနေပိုဆွတ်လာပြီးဒေတာတွေမတည်မငြိမ်ဖြစ်နေတယ်လို့လည်းဆိုနေပါတယ်ခင်ဗျာ Direct from Washington The Voice of America VOA VOA American တရဲ့မေလ31ရက်နေ့ဗိုလ်ရုညထိတ်တဲရောက်တဲ့နေ့ကိုမက်ခင်လေးနဲ့ကျွန်တော်ပြောပြပေးခဲ့တာပါအခုလိုသတင်းတွေအပြီးမှာတော့စိတ်ဝင်စားစရာအကောင်းဆုံးသတင်းပေးဖို့ချက်တွေကိုဇက်တိုက်ပြောပြပေးပါမယ်။ပထမဆုံးကတော့ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်ရေးအဖွဲ့တွေတိုက်ပွဲတွေပြင်းထန်နေတာပါ။ချင်းပြည်နယ်ဟာခါနဲ့ထဏလန်မြို့ကြားမှာချင်းကာကွယ်ရေးအဖွဲ့တွေနဲ့စစ်တပ်တို့တိုက်ပွဲပြင်းထန်နေပြီးလေရင်တွေနဲ့နေ့စဉ်ဘုံကျဲတိုက်ခိုက်နေတယ်လို့နှစ်ဖက်တိုက်ခိုက်ကြဆုံမှုလည်းရှိနေပါတယ်။ဟာခါမြို့ပေါ်ကနေလည်းလက်နက်ကြီးတွေနဲ့အဆက်မပြတ်ပြစ်ခတ်တာတွေရှိနေတယ်လို့ဒေသခံတွေကပြောနေပါတယ်။ဒီချင်းပြည်နယ်ကတိုက်ပွဲတွေနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ရန်ကုန်ကပြောပို့ထားတာကိုအခြေခံပြီးကိုခမောင်စုံမင်းပြောပြပေးပါအောင်ခင်ဗျာ
။ချင်းပြည်နယ်ဟာကားမြို့နယ်ထန်တလန်မြို့ကြားကိုစစ်တပ်ကအင်အားအများအပြားနဲ့နယ်မြေရှင်းလင်းစစ်ကြောင်းထိုးနေပြီးချင်းကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေပါတယ်။စစ်တပ်ကအခုလိုမြေပြင်ကနေထိုးစစ်ဆင်တာတွေအပြင်ဝေဟင်ကနေပါအဆက်မပြတ်ပုံကျဲတိုက်ခိုက်တာတွေလည်းရှိပါတယ်။ပြီးခဲ့တဲ့သတင်းဘက်ကစလေးချောင်းကပါထိုးစစ်ဆင်တိုက်ခိုက်မှုတွေအတွင်နှစ်ဖက်အကြအဆုံးတွေရှိခဲ့တယ်လို့လည်းချင်းမျိုးသားတပ်ဦး CNN ပြောရေးဆိုခွင့်ရှိသူစလိုင်းထက်နီက VOA ကိုအခုလိုပြောပါတယ်
။ဟောတိုက်ပွဲ channel ကတော့ကိုဆက်လက်ပြီးတော့ဖြစ်နေတာပဲ။အခါမျိုးကနေထန်တလာမျိုးနယ်ဖက်ကိုစစ်ကြောင်းနှစ်ခုနဲ့သူတို့ထိုးလာတာပေါ့။စစ်ကြောင်းနဲ့အတူသူတို့အဓိက jet fighter နဲ့နေချင်းလက်တုံးနဲ့ပြီးတော့ဟာခါနဲ့အနီးတစ်ဝိုက်ဆိုတော့လက်နက်ကြီးတွေနဲ့သူတို့ကျွန်တော်တို့ကိုတရဆပ်ထူတာပေါ့နော်။အဲဒီလိုနေတဲ့ဟိုတနေ့ကတော့သူတို့ရဲ့လက်နက်ကြီးကြီးကြောင့်ကျွန်တော်တို့ဖက်ကကြီးခိုက်အကျအဆုံးတွေရှိတာပေါ့။တိုက်ပွဲကတော့တယ်ပြီးတော့ဖြစ်နေတဲ့အနေအထားမှာရှိပါတယ်။အဲထန်စရာမျိုးပုံမှာကတော့သူတို့တက်ကုန်းတနေရာတော့ရှိတာပေါ့။အဲ့ဒီမှာတော့သူတို့ရဲ့ကျွန်တော်တို့ရဲ့အဲ့ဒါလို့ရှိပြီးတော့သူတို့က
အဲအဲ့ဒီလိုမျိုးနဲ့ဆက်ကြတော့တပ်ပြင်းမတော့သူတို့မထွက်နိုင်တော့ဘူးပေါ့နော်ထန်တလာမျိုးပေါ်တက်ကုန်းအဲ့ဒါကိုသူတို့ပြန်လည်ပြီးတော့တိဆောက်ပြီးတော့အင်္ဂါဖြစ်တင်ပြီးတော့အဲ့ဒီလိုမျိုးနေပြန်ဆုံးမှုကိုပြန်လုတ်ချင်တဲ့သဘောမှရှိတယ်ကျွန်တော်တို့
တိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးစစ်တပ်ဟာထန်တလန်ရဲစခန်းနဲ့ထန်တလန်မြို့အဝင်ကုန်းပေါ်မှာတပ်ဆွဲထားပြီးရဲစခန်းနေရာကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ပြီးတဲ့နောက်အင်အားအများအပြားနဲ့ထိုးစစ်ဆင်တာလို့လဲကာကွယ်ရေးအဖွဲ့တွေကခန့်မှန်းနေကြပါတယ်လက်ရှိတိုက်ပွဲပြင်းထန်နေတဲ့ဟာခါနဲ့ထန်တလန်မြို့အကြားဟာခါမြို့နယ်ရှစ်မိုင်ကွာဝေးတဲ့တီမစ်အနီးမှာဖြစ်ပြီးဟာခါမြို့နယ်နီးတဲ့အတွက်ဟာခါမြို့ပေါ်ကနေပါလက်နက်ကြီးတွေနဲ့အဆက်မပြတ်ပစ်ခတ်နေပါတယ်လက်နက်ကြီးတွေအဆက်မပြတ်ပစ်ခတ်ပြီးလေရင်တွေပြန်တန်းလာရှိတဲ့အတွက်မျိုးကံတွေကစိုးရိမ်နေတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်
။ဟာခါမျိုးမှာဒီလက်လက်ရေးချောက်တိုင်းဟာပေါ့ဒီခရယာနီးတဲ့ယုံရဲ့ရှိဟာခါမျိုးရဲ့တော့ပတ်ချင်တယ်ဒီလိုလက်လက်ကြီး120နဲ့122ရှိတယ်လို့ကျွန်တော်ကြားသိရတယ်။အဲဒီကနေပဲဒီဒီနေ့ခပေါ်အခုတည်းတွေ့ဖြစ်ပေါ်နေဟာခါနဲ့ထန်တလန်အကြာဒီနေ့ခကူအမေရိကန်ဘော့အာလမကြီးရောပြနေတယ်ဆိုတာဟာဗောတနည်းလုံးဝတုံ့ထောက်နေတာဗောအာဒီအဟာခါမျိုးဟာဆိုရင်ဒီနေ့တိုင်းလူလူဗောလေဒီလေရင်တန်အမေတန်ကြားရတယ်ဒီလမကြီးတန်ဆိုရင်တနည်းလုံးဒီနေ့လေဆိုရင်အမေတန်ကြားရတယ်ကတိုလေးဒေတာခံလူသူအမေတန်တုံ့ထောက်လာဗောအမေတန်ဒီကနေ့အတန်ဒီလေရင်တန်အမေတန်ကြားရတယ်ဆိုတော့အုံလုံးစုရင်ဖိလက်နေကြတယ်ဟုတ်ကဲ
့စစ်တပ်ကအခုလိုစစ်ကြောင်းထိုးတဲ့အတွက်ကြည့်ခဲ့တဲ့မလပထမဘက်ကလေးကစလို့တန်ကြက်ကရင်းနှစီအပါအဝင်ကားအစီ30နဲ့ကလေးမျိုးကနေဟာခါမျိုးကိုထွက်လာခဲ့ပြီးဟာခါနဲ့ဖလန်ဂျာမှာချင်းကာကွယ်ရေးအဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားခဲ့ကဟာခါမျိုးအနီးမှာစစ်ရင်တန်းအလုံးကိုဖျက်ဆီးနိုင်ခဲ့တယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်ဒါအပြင်ဂန်ငောဘက်ကနေတဆင့်ဟာခါမျိုးဘက်ကလည်းတပ်အင်အားဖြည့်တင်းတာတွေရှိခဲ့ပြီးနောက်ပိုင်းမှာအခုလိုနှစ်ဖက်အကြအဆုံးရှိတဲ့အထိတိုက်ပွဲတွေပြင်းထန်လာတာလည်းဖြစ်ပါတယ်ခင်ဗျာ
ချင်းပြည်နယ်မှာစစ်ကောင်စီနဲ့ကာကွယ်တပ်ဖွဲ့တွေအကြတိုက်ပွဲတွေပြင်းထန်နေတာကိုကိုခမောင်ဆိုမင်းပြောပြခဲ့တာပါအခုလည်းတနင်္သာရီတိုင်းဘက်တဝဲဘက်မှာညဘက်ပြစ်ခတ်မှုကြောင့်မြို့ကန်တို့တည်ဆုံသွားခဲ့ရတဲ့တဲ့မှာစစ်ရေးတင်းမာနေတဲ့ဒီတနင်္သာရီတိုင်းတဝဲခရိုင်မှာစစ်ကောင်စီရဲ့အခုလိုညဘက်ပြစ်ခတ်မှုကြောင့်မြုပ်ကန်နှစ်ဦးတည်ဆုံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီနဲ့ဒေသခံကာကွယ်တပ်ဖွဲ့တွေအကြားတင်းမာမှုရှိနေချိန်မှာစစ်တပ်ကလက်နက်ကြီးနဲ့ပစ်ခတ်တာဖမ်းဆီးတာတွေလည်းရှိတယ်လို့ဒီဒေသခံတွေကပြောပါတယ်ဒီကြောင်းနောက်ဆုံးအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမမျှသစင်အောင်ပြောပြပေးပါအောင်ခင်ဗ
ျဒဝဲမြို့မှာမင်းညာဘက်ကပစ်ခတ်မှုတွေနဲ့ပောက်ကွဲသံနေကြခဲ့ရပြီးတော့မြုပ်ကန်နှစ်ယောက်တည်ဆုံခဲ့တယ်လို့ဒေသခံတွေကပြောပါတယ်ပုံမော်ရက်ကွက်စောမီညူလန်းစုံမှာအမျိုးသားနှစ်ဦးတည်ဆုံခဲ့ပြီးစိုက်ကယ်နှစီးမိရှုခံထားရတယ်လို့မြို့ကန်တူကပြောပါတယ
်ဆက်လက်နေတဲ့မြို့ထဲမှာပတ်ပြီးတော့ပြစ်သွားအမှအရသားနှစ်ယောက်ပြေးသွားတယ်ဟိုလူလက်ပိုင်းဗျလူလက်ပိုင်းနှစ်ယောက်အမျိုးသားပဲစိုက်ကယ်နှစီးပဲဒီလမ်းမှာတင်မိရှုခဲ့တယ်ပေါ့
တနင်္သာရီတိုင်းတဝဲခရိုင်ကလောင်းလုံမြို့နယ်မှာပြီးခဲ့တဲ့မေလ23ရက်နေ့ကလူမှုကြီးကြပ်ရေးယုံစစ်ဖက်ရေးရာလူညူရေးတပ်ဖွဲ့ယုံနဲ့လောင်းလုံမျိုးမရဲစခန်းတို့ကိုတဝဲပျောက်ကြားတပ်ဖွဲ့နဲ့တဝဲနဂါးတပ်ခွဲငါတို့ပူးပေါင်းပြီးတော့ဝင်ရောက်တိုက်ခိုက်ခဲ့တာပါ။အဲဒီဖြစ်စဉ်ပြီးတဲ့နောက်ပိုင်းဒီကနေ့အချိန်ထိထိတွေ့တိုက်ပွဲမရှိပေမဲ့စစ်ကောင်စီဘက်ကစစ်ဆေးတာတွေပို့ပြီးတော့လှုပ်လာတယ်လို့လည်းမြို့ကန်တွေကပြောပါတယ်
။ဒီတိတ်မှုကတော့အခုချိန်ထိမရှိဘူးလား။မရှိသေးဘူးပေါ့နော်။ဒါပေမဲ့မြို့အတွင်းပိုင်းကတော့စစ်ဆေးတကြတာလို့ပါလို့ဖမ်းဆီးရတော့တော့ရှိနေတယ်ဒီနေ့ထိပေါ့။ဟုတ်အလုံးမျိုးပေါ်မှာတော့မနေ့ဖော်ရေးတဲ့ကနေပြီးတော့အဲ့ဒီအားအများကြီးနဲ့စစ်တာတော့ဘာလို့အဲ့လိုရှိလဲပြီးတော့မြို့ဝင်တသားလေးမှလည်းစစ်တာရှိနေတာ
စစ်ကောင်စီတပ်ဖွဲ့တွေအင်အားထပ်တိုးလာသလိုမြို့ပေါ်မှာလည်းလမ်းသွားလမ်းလာတွေကိုစစ်ဆေးတာညဘက်အစင်းစစ်တာတွေကိုတောက်လျှောက်လုပ်နေတယ်လို့ဒေသခံတွေကပြောပါတယ်တဝဲမြို့နယ်ကထိခိုက်သေးဆုံးမှုတွေဖမ်းဆီးမှုတွေနဲ့ပတ်သက်ပြီးတော့ဒေသခံတွေရဲ့ပြောဆိုချက်တွေနဲ့ပတ်သက်လို့တီးခြားအတည်ပြုဖို့ကတော့ခက်ခဲနေပြီးတော့စစ်ကောင်စီကလည်းသတင်းထုတ်ပြန်တာမရှိသေးပါဘူး။လောင်းလုံမျိုးပေါ်မှာအပြန်အလှန်ပြစ်ခတ်မှုဖြစ်ခဲ့တဲ့မျိုးပြစစ်စင်ရေးပြီးတဲ့အချိန်ကစပြီးတိုက်ခိုက်မှုတွေမရှိတာသတင်းပတ်နဲ့ချီရှိသွားပြီလို့လည်းပြောပါရယ်။ဒါပေမဲ့လည်းစစ်ကောင်စီတပ်တွေကနေမြေရှင်းလင်းလုပ်တာတွေတော့ရှိတယ်လို့လည်းပြောပါရယ်။
ကိုလက်ရှိမှာတော့သူကဟိုဒဝဲဒဝဲသူလို့ရှိရင်ဒီအရှိတော်နယ်ပေါ့နော်ဒီအဲတက်မှလေးခြေဆိုင်ရှိတဲ့နေရာပေါ့အဲအဲ့ဒီဘက်မှာတော့ဒီစစ်ကောင်စီရဲ့နေပြီးတော့စစ်ကြောထိုးရတွေပါရှိတယ်ပေါ့ဒီရက်ပို့ပြီးတော့ဟိုအဲအားအများကြီးနဲ့ထိုးနေတဲ့ဟာတွေရှိတယ်ပေါ့နော်အဲစည်ရည်နေနေကကြာတော့ဒီခုမိုးလေးကာလာဆိုတော့သူကဒီစစ်ကြောထိုးပြီးတော့ရွာတွေပတ် ပတ်သွားလာလို့ပြည်သူတွေဖမ်းဆီးရလို့ပြစ်တာလာလို့အဲ့ဒါတွေပဲပုံမှန်တိုင်းတော့သွားနေတယ်တဝဲမှာတော့၄မြို့နယ်၄မြို့နယ်ရှိတာပေါ့တော့ခရိုင်လိုရှင်တော့အဲဒါ၄မြို့နယ်စလုံးမှာတော့အကုန်လုံးနေရာတိုင်းမှာဖြစ်နေတဲ့ဟာမျိုးတော့မရှိဘူးပေါ့ဟုတ်တို့ကတနေရာဖြစ်ရင်တနေရာကြံတဲ့၃မြို့နယ်ရာတော့နည်းသက်တာလည်းပေါ့ဟုတ်တင်းသာရီတိုင်းရေပြည်မြို့နယ်မှာလည်းအခုရက်ပိုင်းနဲ့စစ်ကောင်စ
တယ်လို့နေခံတွေကပြောပါတယ်ရေပြူမျိုးနယ်နွယ်လီရွာမှာလည်းမင်းညာတို့ကစစ်ကောင်စီဘက်ကလက်နက်ကြီးနဲ့ပစ်ခတ်လို့အရွယ်မရောက်သေးတဲ့မိန်းကလေးငယ်တူဒဏ်ရာရခဲ့တယ်လို့ဒေတာရင်းမီဒီယာတွေကဖော်ပြပါတယ်စစ်ကောင်စီဘက်ကတနင်္သာရီတိုင်းတွေကထိတွေ့တိုက်ပွဲဖြစ်ခဲ့တဲ့နေရာတွေနဲ့အဲ့ဒီအနီးဝန်းကျင်မှာအင်အားပိုပြီးချထားတယ်လို့ဖမ်းဆီးစစ်ဆေးရာတွေလှုပ်ဆောင်နေတယ်လို့ဒေတာခန်တွေကပြောပါတယ်ရှင
်တဝယ်ဘက်မှာညဘက်ပြက်ခတ်မှုကြောင့်မြို့ကနှူးသိဆုံးခဲ့ရတာကိုမမျှသိအောင်ပြောပြခဲ့တာပါမကြာခင်မှာတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီမိုင်းလာမှာတွေ့မဲ့တဲ့တဲ့ရွှေပြောင်းလူသမားဆိုင်ရာတည်င်းကိုနားဆင်ကြည့်ရှုရဖို့ရှိတာမို့ဆက်နားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
တည်မှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ုံနဲ့တည်မှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ VOA American သံရဲ့ဗိုလ်ဓုညသတင်းတွေကိုဆက်ပြောပြနေပါတယ်။အခုတော့မြောက်ပိုင်းမဟာမိတ်သုံးဘွဲ့နဲ့စစ်ကောင်စီမိုင်းလာမှာတွေ့မဲ့သတင်းပါရခိုင်တမတော်အေပါဝင်တဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီငင်းချရဲ့အဖွဲ့တို့မိုင်းလာမြို့မှာမနှက်ဖြန်တွေ့ဆုံဆွေးနွေးဖို့စီစဉ်ထားပါတယ်။ဆွေးနွေးမှုအသေးစိတ်ကိုတော့မထုတ်ပြန်သေးပေမဲ့ဆီဟာနာတင်ပြီးနောက်ပိုင်းနိုင်ငံရေးပြဿနာတွေနဲ့လက်နက်ကိုင်တိုက်ပွဲတွေကြီးထွားနေတဲ့မြမရေးဖြစ်ရှင်းရမှာအရေးပါနိုင်တယ်လို့လည်းအကဲခတ်တွေကခန့်မှန်းနေကြပါတယ်။ဒီကြောင့်ရန်ကုန်ကသတင်းပေးပို့ထားတာကိုအခြေခံပြီးမဆုမွန်ပြောပြပေးပါအောင်ခင်ဗျာ
။တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအရာစစ်ကောင်စီအမျိုးသားစည်းလုံးညီညွတ်ရေးငြိမ်းချမ်းရေးဖော်ဆောင်မှုညှိနှိုင်းရေးကော်မတီအဖွဲ့နဲ့မြောက်ပိုင်းမဟာမိတ်ညီနောင်သုံးဘွဲ့ဖြစ်တဲ့မြမမျိုးသားဒီမိုကရက်တစ်မဟာမိတ်တပ်မတော် MNDAA တအောင်းမျိုးသားလူမျိုးရေးတပ်မတော် TNLA ရခိုင်တပ်တော် AA တို့ဟာမိုင်းလာမြို့မှာမနှက်ဖြန်ဂျွန်လ၁ရက်နေ့မှာတွေ့ဆုံဆွေးနွေးဖို့အစီအစဉ်ထားပါတယ်ဆွေးနွေးပွဲအတွက်ကိုယ်စားလှယ်တွေမိုင်းလာကိုရောက်နေကြပြီလို့ရခိုင်တပ်တော် AA ပြောခွင့်ရခိုင်တုခါက VOA ကိုပြောပါတယ်
။အဲ့ဒီကိစ္စကတော့ဒီအခုတော့ဟိုအဲ့ဒီတွေ့ဆုံပွဲအတွက်ကျွန်တော်တို့ဘက်ကနေပြီးတော့ဒီ ULAA ရကိုယ်စားလှယ်အဖွဲ့တဖွဲ့တော့အဲ့ဒီရောက်နေတယ်။ဒီဒုစီဦးစီးချုပ်ဟိုဒေါက်တာညိုထောင်းဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့အဲ့ဒီမှာတွေ့ဆုံပွဲကိုတည်ရောက်ဖို့အတွက်ဒီမိုင်းလမ်းမှာမနေ့ကရောက်နေတာတော့ရှိတယ်။အဲ့ဒီဆွေးနွေးမလို့ဆိုတဲ့ကိစ္စကတော့လောလောဆယ်မှာတော့ဒီအပြုတ်လို့မရသေးဘူး။
ဆွေးနွေးပွဲအတွက်တရုတ်နိုင်ငံယူနန်ပြည်နယ်နိုင်ငံသားရေးရအထူးတန်တမန်လဲမိုင်းလာကိုရောက်နေတယ်လို့ပြောပါတယ
်အခုတော့ဒီတရုတ်ဘက်ကဟိုကမကထပြုပြီးတော့ဟိုလောက်တယ်ဆိုတာတော့အာဒါအချမ်းချင်းတော့အဲ့လိုတော့ပြောလို့ရတာဗောနော်ဒါမျိုးလို့ဟိုဘာတွေအသေးစိတ်နေပြီးတော့မှဟိုလေးဆိုတာတော့ဒီကျွန်တော်လည်းအသေးကြတော့အာမသိသေးဘူးဗျ
ဆွေးနွေးပွဲမတိုင်ခင်မှာတော့တရုတ်ဗဟိုစစ်ကော်မရှင်ပူးရဲစစ်ဦးစီးဌာနစစ်ထောက်လိုင်းရေးဌာနယာယီညွှန်ကြားရေးမှူးချုပ်ဗိုလ်ချုပ်ရန်ရန်ဟာစစ်ကောင်စီဒုတိယခေါင်းဆောင်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးနှစ်ဖက်စစ်ဘက်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဆွေးနွေးခဲ့တာပါမြမနိုင်ငံရေးလေးလာသုံးသက်သူဦးတန်းစိုးနိုင်ကတော့ဒီဆွေးနွေးပွဲကမြမငြိမ်းချမ်းရေးအပြင်မြမနိုင်ငံရေးအတွက်ပါအရေးပါတဲ့ဆွေးနွေးပွဲတစ်ခုဖြစ်လာနိုင်တယ်လို့သုံးသပ်ပါတယ်
ညီနောင်သုံးဘွဲ့နဲ့စစ်ကောင်စီနဲ့တွေ့ကြတယ်ဆိုတဲ့ကိစ္စဟာဒီကတော့တရုတ်ရဲ့ BDP မှုနဲ့တရုတ်ကိုယ်တိုင်ပါဝင်ဆုံးဖြတ်လို့အဲ့ဒီဆွေးနွေးပွဲဖြစ်လာတာစစ်ကောင်စီနဲ့နားလည်မှုတစုံတရာရအောင်ဆုံးပေးတဲ့ကိစ္စဖြစ်တဲ့အတွက် new system in Tambian Tuzi Galama, Toy Gi, Twiso Mukide, you know, you saw it. He so get a galley, Akim Lelin solution, Shimali, you yet the border time. And you didn't name a boo on ye, no, and a PDF to name a bounce at ye, you look at movie, Mapa on ye. So yet, you yet the border time, Shimama. Did you put your two land and Lucian, General Sikonsi yet? You go when you cut the pizza, the road in it, done in the law, General. But when you go to a pop, be ye, Pilanima. DC we yellaha, the raw ye did it, Kema. Do ye bow and seven mua, bear dying that young me throw, Pobiana lepipa.
Your morning emma began in the town of Setakuni, Ferraila de Nigasa, Sitaga Anna, they meet it now by ma, but Tamauzo and Jane Dresson Jame, Mila Muga Sunny Wago, and there's only a loud Jimba nine day lule, come and Tajabarishin.
တရုတ်နိုင်ငံကြီးဝန်ကြီးဒီလာဆန်းကမြန်မာနိုင်ငံကိုထူးထူးခြားခြားအရှိတောင်အရှာနိုင်ငံတွေမှာပထမဆုံးနိုင်ငံဖြစ်တဲ့လာခဲ့ပြီးအခုတလကန်ချာမေလာကမှာမြောက်ပိုင်းမှာမိတ်သုံးဘွယ်ဖြစ်တဲ့အေးရခိုင်တက်နောက်ကိုကန့်နဲ့တောင်ပလောင်တက်တွင်နဲ့စစ်ကောင်စီရဲ့ငြိမ်းချမ်းရေးအဖွဲ့တွေတွေ့ဆုံမှုရှိတဲ့အကြောင်းမဆုမွန်ပြောပြခဲ့တာပါအခုတော့ရွှေပြောင်းလူသမား 2000ကိုအစိုးရသိမ်းမဖွဲ့ခင်ဒီတိုင်းဆိုရမကြခင်အစိုးရသိမ်းမဖွဲ့ခင်မှာပေါ့နော်ဒီကြာကာလမှာတက်တန်းနှစ်လတိုနေထိုင်ခွင့်ပြုတော်မယ်လို့ထိုင်းဆိုရကကြေညာခဲ့ပါတယ်အခုလိုကြေညာလိုက်တာကြောင့်မြန်မာလူသမားတွေပေါ်မှာဘယ်လိုသက်ရောက်မှုရှိလာနိုင်ပါလဲဒီသတင်းအလုံးစုံကို VOA သတင်းတောက်မအေးမှာထိုင်းကနေသတင်းပေးပို့ထားတာမှုတော်ဝါကြီးနားဆင်ကြည့်ရှုကြပါအောင်ခင်ဗျာ
Myanmar, Cambodia, Lao, Tonanganga, Visa, Tatangone, Shibiano, the Mah, Nathan Joha, Nia, Piano, Mapita, Jow, a low salon, Lotamari, to a Kakari in Sainiaraba, Nimanang and Maro, Nangae, Matinia, Muri, Jow, a Lotama, Atom, Yamiaga, Nia, Matian Yabau, Nimanang and Ma, Loka, Equilani, Kakani, Rari, Jow, Tainang and Mabe, Sepido, a low salon, Lujabare, a cool Kamaro, Tainang and Ma, Jugo, Pilu, So ya te mpwekin kala ma, visa tatan kong ni de lukta maare go, nao te tatan na la do bebi, ne thai lulu kwen piu de so bi thai so ya ga, me la tong zhe ye ni ga jinya ke jao, jinya ye ne phomyo to te ye foundation ga lukta maare ya ta wenge u me u ga akulu biyo ba re.
Ma ba wen to me yang ta, yao, na te yo lao si ya wo, e la wo, anna wai kou ne ti bo.
Akulu myo tatan na la do be lai ta ga le, Tainangama, a low cello chindure, Tain Soyaga, a loloque lama city, Topirago, Sound Jindure, Drukaro, a Saint Dwale Lule, a Kulu, Jobare.
But I call Nelly, and Jojo, a loba, he said, No, my don't know, my children, the Nangomi, so Piamayaram, the option is. Elodu, who are good in Galali, Elodu, and I found out the Giants in Luyaria, the Tama. Hello, I'm Uyuan. If you have a solution, I'm Uyuan. Look over and draw the Lotana Bonnie. I just win out of what looks in the league with the Russian. Throw that thing out of the ball.
Bigger Yakabe, Tainang at Chisai, a Lotama Queen Foundation, LRF, Shibyan Lotama Queen Konye, MWRNR, Tainang at Lotama Nyonjai Mujone, Dresson B, Satanko Net, MOU, Nanang and the Bordu Sajone, Lajare Lotamari. Niamatiambe, Pisa, Tatan, Tohuyaibu, Toya, Sunni Jabi, Tonya Jamaro, Akulumu, Yai, Pishamu, the Kugu, Lopigera, Piparation.
Shibyang, Lotama, Nathanjo, Nitangui, Nala, Tainsuagani, Bidon, Nasum, Pila Jago, Maima, Jajagiraba, Akulo, Borunia, the Rim, Pibu, Jetri, Pimaro, Editan is a Gawai, Pawi, a Passing Canary, Salabu, Shitiramu, Nasin, Chishu Javang.
ဒီရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင့်တန်ကြားထုတ်လွှင့်မှုအဖြစ် Nine years ago, I assisted. Dressel Minyanganuk, Jishu Jayamama. Lurumi Sue, Yotan Lango, Pen Yu Jishu Jine, Swing, Yudel Set 70B, Asia Bin Juru, Channel Diate, Damam Ho, Tankom 6 Juru, Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျိုရုဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော်။
VOA American တန်ရဲ့မေလ31ရက်ဗိုလ်ရုညရေဒီယိုအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေရုပ်သံကားပါည10နာရီထိဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။လိုင်းဒိုမီတာ32 52တို့ကနေဖန်ယူနားဆင်နိုင်ပါတယ်။ဒါ့အပြင် VOA ရဲ့ website, Facebook နဲ့ YouTube မှာလည်းအခုလိုထုတ်လွှင့်ချိန်တွင်ဆက်ပြီးတော့နားဆင်ကြည့်ရှုနိုင်ပါသေးတယ်။မကြာခင်ထုတ်လွှင့်ပေးမယ့်အပတ်စဉ်အစီအစဉ်တွေမှာတော့ဗိုလ်ရုညတိုင်းပြောပြပေးနေကြ Editor နဲ့ဆွေးနွေးကန်းအစီအစဉ်မှာဦးတင်မောင်တန်းပြောပြထားတာနောက်ဒေါက်တာသန့်စောရဲ့လူထုနဲ့ကျန်းမာရေးအစီအစဉ်နောက်ကိုရန်ရဲ့အားကစားကန္တစတဲ့အပတ်စဉ်အစီအစဉ်တွေကိုတဝါကြီးစက်တိုက်နှဆင်ကြည့်ရှုရဖို့ရှိပါတယ်။အခုတော့အက်ဒီတာနဲ့ဆွေးနွေးကမ်းမှာအညွန်ကိန်းသတ်မှတ်ချက်တည်ရမှုရှိသလားဆိုတဲ့ခေါင်းစဉ်နဲ့သုံးသပ်ထားပါတယ်။နေစီမချားသတင်းတောက်များအဖွဲ့ရဲ့မေလာနဲ့ထုတ်ပြန်ခဲ့တဲ့နိုင်ငံပေါင်း180ရဲ့မနှစ်2022ခုနှစ်သတင်းလလခွင့်ညွန်ကိန်းမှာမြန်မာနိုင်ငံက186နဲ့ဒီနှစ်2023ညွန်ကိန်းမှာအဆင့်183ချိတ်လိုက်ပါတယ်။အလားတူမနှစ်2022ဆင်းရဲဒုက္ခအညွန်ကိန်းမှာလည်းနိုင်ငံပေါင်း159နိုင်ငံမှာမြန်မာနိုင်ငံကအဆင့်39မှာရှိခဲ့ပါတယ်။ဒီလိုအညွန်ကိန်းတွေကလက်တွေ့အကျိုးရှိနိုင်ပါသလား။ဒီတစ်ပတ်အက်ဒီတာနဲ့ဆွေးနွေးကမှာဦးတင်မောင်တန်းကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားပါတယ်ခင်ဗျာ။
မင်္ဂလာပါဦးတင်မောင်တန်းရှင
်ဟုတ်ကဲ့မင်္ဂလာပါခင်ဗ
ျဒီပြီးခဲ့တဲ့မေလထဲမှာနေစီမချာသတင်းထောက်များအဖွဲ့ကနေပြီးတော့2022ခုနှစ်အတွက်ဒီသတင်းလွတ်လပ်ခွင့်เนาะအညွန်ငိမ့်တိုင်းတာတွေကိုထုတ်တာမှာနိုင်ငံ180မှာမြန်မာက186ချိတ်ပါတယ်အလားတူပဲဒီ Hanky ဒီ Misery Index ပေါ့เนาะဆင်းရဲဒုက္ခတိုင်းတာမှုပေါ့အဲ့ဒါမှလည်းမြန်မာက159မှာ39ချိတ်ပါတယ်အဲ့တော့ဒီလိုနိုင်ငံရဲ့အညွန်ကိန်းတွေသတ်မှတ်ချက်တွေဒီဟာတွေတိုင်းတာတာတွေကိုထုတ်နေတာဟာလက်တွေ့မှာအကျိုးရှိတယ်လို့ထင်ပါသလား
ကျွန်တော်တို့ဒီအဲ့ဒီအညွန်ကိန်းဒါမှမဟုတ်အစ်စ်တွေကိုထုတ်ပြန်တဲ့အဖွဲ့ရဲ့ရည်ရွယ်ချက်ကိုကြည့်ရအောင်ပေါ့နော်သူရည်ရွယ်ချက်ကများသောအားဖြင့်တော့ဒီလိုတိုင်းတာကြရတယ်ဆိုတော့ကအဲ့ဒီနိုင်ငံတွေမှာပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အတွက်အထောက်အကူပြုအောင်ဆိုတဲ့သဘောပေါ့နော်အကျိုးရှိမရှိဆိုတာကတော့အဲ့ဒီနိုင်ငံရဲ့မူဝါဒရည်မှန်းချက်တွေပေါ်မှာမူတည်မယ်ပြီးရင်အဲ့ဒီကာလပေါ့အစိုးရရဲ့သဘောထားပေါ်မှာမူတည်မယ်ပြီးရင်ကျွန်တော်တို့အကျိုးရှိလားမရှိလားဆိုတာကတော့ကြည့်တဲ့သူရသတ်မှတ်ချက်ပေါ်မှာမူတည်မှာပေါ့နော်ဒီထက်မှာပါဝင်ပတ်သက်တဲ့လူတွေအားလုံးအပေါ်မှာတည်ရောက်မှုမရှိဘူးဆိုရင်တော့အစိတ်ပိုင်းတချို့ပေါ်မှာတော့တည်ရောက်မှုရှိမယ်လို့ကျွန်တော်ထင်တယ်ဥပမာဆိုတော့အစိုးရဆိုရင်အစိုးရထဲမှာလက်ရှိအာဏာရထားတဲ့လူရှိတယ်ပြီးရင်လက်ရှိအနာရထားတဲ့ထက်မှာပြုပြင်ပြောင်းလဲလှုပ်ချင်တဲ့လူရှိတယ်မလှုပ်ချင်တဲ့လူရှိတယ်ဆိုရင်ဒီလိုညွန့်ငိမ့်နေတာပြုပြင်ပြောင်းလဲလှုပ်ချင်တဲ့သူတွေအတွက်တော့တနည်းတဖုံသူသုံးဖို့အတွက်အကျိုးရှိတယ်ဒီပြိုင်ထဲမှာပဲကျွန်တော်လွတ်တော်ထဲမှာရှိမယ်လွတ်တော်ကအစိုးရကိုစောင့်ကြကြည့်ရှုနေရတယ်အဲ့တော့ဒီအစိုးရနဲ့လွတ်တော်ရဲ့ဓာတ်ကြားထဲမှာနိုင်ငံရေးပါတီတခါလေလွတ်တော်မှာအများစုရတဲ့ပါတီဖြစ်ချင်ဖြစ်မယ်ညွန့်ပေါင်းဖြစ်ချင်ဖြစ်မယ်အဲ့လိုဝေဖန်ဖို့အတွက်သုံးသပ်ဖို့အတွက်အခြေအနေကိုကြည့်ဖို့အတွက်လည်းအကျိုးရှိတတ်တယ်အဲတခါကျွန်တော်တို့အရက်ပဲ့အဖွဲ့အစည်းတွေနဲ့မီဒီယာပေါ့နော်။များသောအားဖြင့်တော့အကျိုးရှိတတ်တာများတယ်လို့ကျွန်တော်ထင်ပါတယ်
။ဒီတော့ဆရာဒီလိုဒီတိုင်းတာမှုအညွန်ကိန်းတွေကမြန်မာနိုင်ငံအတွက်ကောတည်ရောက်မှုရှိမယ်လို့ထင်လားဆရာ
။တချို့အညွန်ကိန်းတွေကမြန်မာနိုင်ငံအတွက်တည်ရောက်မှုရှိခဲ့တယ်။လက်ရှိစစ်ကောင်စီဘက်မှာတည်ရောက်မလားမတည်ရောက်ဘူးလားဆိုတာတော့အဲကျွန်တော်မပြောတတ်ဘူးပေါ့နော်။ဒါပေမဲ့စစ်ကောင်စီရဲ့လက်ရှိအနေအထားအရသူကနိုင်ငံရေးတိုက်ပွဲတစ်ခုလိုပဲမြင်နေတဲ့အတွက်ကြောင့်ဒါတွေဟာသူ့ကိုတိုက်ခိုက်ဖို့အတွက်ဒါလုံနေကြတယ်နိုင်ငံကြီးတွေအလုံနေကြတဲ့အစီအစဉ်တွေဖြစ်နေရှုမြင်ကောင်းရှုမြင်နိုင်ပါတယ်ဒါပေမဲ့ဒါကိုဖွံ့ဖြိုးတိုးတက်ရေးတောင်းကနေမှကြည့်ပြီးတော့ရှုမြင်သုံးသပ်ခဲ့တာလည်းရှိခဲ့ဘူးပါတယ်တိုင်းတာမှုတိုင်းကိုတော့မကြည့်ဘူးပေါ့နော်ဆိုတော့အဲ့ဒီအချိန်မှာတက်လာတဲ့အစိုးရကစိတ်ဝင်စားမှုပေါ့ဒါတက်လာတဲ့အစိုးရဆိုတာတောင်မှပဲအစိုးရတစ်ဖွဲ့လုံးအနေနဲ့လူတိုင်းကစိတ်ဝင်စားခြင်းမှာစိတ်ဝင်စားသက်ဆိုင်ရာဌာနတစ်ခုရဲ့ဝင်ကြီးသူ့ရဲ့တာဝန်အရစိတ်ဝင်စားတဲ့အပေါ်မှာမူတည်တတ်တယ်လို့ကျွန်တော်ထင်တယ
်ဘလို့တိုင်းတာမှုမျိုးကိုအလေးထားခဲ့တာရှိပါသလဲ
ကျွန်တော်တို့ဒီ the Uday say Asoya letter mado Jonalu to the be chigera doing business or no the Longa Lota kind of Pawinji and Kababa tied at Haga the Chige Sugar be or look at a tree at any chain or so in Jonalu the Tabra Yonganima the Kababa sing had a trubby. Chachime to do Namne Yellow Jama, she will call it. Chachin, she will call it Namne Lama Jim Bale. Jim Babi, the Saya Tanadi, Bona, the Tema, Dinda Jetema Bade, Longanu, Nuene, Tanadiga, Bolubi, Bione, Lojamles, or Lode, Nabido, Dosha Bono, Sabido, General, and Larimo, Larima, she will Jimba Dwale. The Manangan in a Bioame Solution or the Longan Luta kind of look by him, Bona Damek. မကောင်းအကြောင်းမလားဆိုတာပဲပေါ့နော်ဒီမက်ရှမန့်ကနော်တကယ်ဖွံ့ဖြိုးတိုးတက်မှုဘက်ကိုမသွားဘူးဆိုပြီးတော့ပြန်လည်ဝေဖန်သုံးသပ်ကြတာတွေရှိတယ်ကျွန်တော်ကမ္ဘာပံကနှစ်ထောင်နဲ့၂၁ခုနှစ်မှာလာထင်းတယ်နော်ကျွန်တော်ပြန်ရက်ပြစ်လိုက်တယ်ဒါပေမဲ့အခုမကြခင်မှာအဲ့ဒီတိုင်းတာချက်တစ်ခုအသက်တစ်ခုနဲ့ပြန်ပြီးထွက်လာမယ်နိုင်ငံတွေကိုကြည့်အောင်မယ်ဆိုပြီးတော့လည်းကျွန်တော်ဖ
ဒီလိုတိုင်းတာမှုတွေကိုအသုံးပြခဲ့ပါသလား
အဲကျွန်တော်စကားပြောမိသလောက်ထီတော့ပြောကြည့်မိသလောက်ထီတော့အသုံးပြခဲ့တယ်လို့အဲမထင်ဘူးပေါ့နော်ဒါပေမဲ့လို့ဒီမီဒီယာကိုလွတ်လပ်အောင်တော့ဘာတွေလုပ်မယ်ဘယ်ဥပဒေတွေကိုဖြေလျှော့မယ်ဥပဒေတွေကိုဘယ်လိုအစားထိုးမယ်နောက်ပြီးတော့မဆာပီစစ်စစ်ရဆပြီးတော့ကျွန်တော်တို့ဒီဖြတ်သိမ်းမှုထီပေါ့နောက်ဆုံးရှော့သွားဖို့ဖြတ်သိမ်းမှုထီကျွန်တော်တို့စီမံဆောင်ရွက်ခဲ့တာတွေတော့ရှိတယ
်တရားဥပဒေစိုးမိုးရေးနဲ့ပတ်သက်ပြီးတော့ဒီလိုတိုင်းတာချက်တွေနဲ့ဆောင်ရွက်ခဲ့တာရှိပါသလား
တိုင်းတာချက်နဲ့ဆောင်ရွက်တယ်လို့တော့ကျွန်တော်မကြဘူးဒါပေမဲ့လို့တရားဥပဒေစိုးမိုးရေးကအမျိုးသားဒီမိုကရေစီရဲ့ဖွဲ့ချုပ်ရဲ့ပင်မပေါ့နော်မူဝါဒဖြစ်တယ်ဆိုတဲ့အတွက်ကြောင့်အဲ့ဒီအစိုးရလက်ထက်မှာဒီတရားဥပဒေစိုးမိုးရေးကိုအဓိကထားပြီးဆောင်ရွက်တယ်ပေါ့နော်ဆောင်ရွက်တဲ့အခါမှာအဲဒီလိုပြုပြင်ပြောင်းလဲခြင်းနဲ့ဆိုလို့ရှိရင်ကိုဒီကျွန်တော်တို့အကူအညီပေးတဲ့အဖွဲ့အစည်းတွေကအစီအစဉ်တွေကိုထည့်လာတယ်လှုပ်လာတယ်ဥမာအဖြစ် USAID ဆိုရင် Rule of Law Program ဆိုပြီးတော့လှုပ်လာတယ်ကျွန်တော်မှတ်မိလောက်ဆိုလို့ရှိရင်မလားရှုပ်ဆိုလို့ရှိရင် Rule of Law Center ဆိုပြီးတော့ Center တစ်ခုဖွင့်တယ်ဖွင့်ပြီးတော့အဲကျွန်တော်တို့ဒီတရားဥပဒေနဲ့သက်ဆိုင်တဲ့เนาะဒီခုနတရားဥပဒေစိုးမိုးရေးနဲ့သက်ဆိုင်တဲ့အဖွဲ့အစည်းတွေကိုသင်တန်းနေပေးကြတယ်နောက်ပြီးတော့အဲသူတို့ကလည်းတိုင်းတာကြည့်ရှုတာတွေရှိမှာပေါ့နော်ဒီတရားဥပဒေစိုးမိုးရေးကိုနိုင်ကိုကသူ့ရဲ့လုပ်ငန်းအတော်ကြာတယ်เนาะကျွန်တော်တို့ဒီရေဘူးရနိုင်ငံတွေကိုတရားဥပဒေစိုးမှုရှိလာပြီလို့နိုင်ငံတွေကိုလေ့လာတဲ့အခါမှာကိုကเนาะကျွန်တော်တို့ပြန်များနှစ်ပေါင်း40လောက်လိုအပ်တယ်ဒီပြည်ပြည်ပြောင်းလဲလုပ်ငန်းတွေဆိုတော့ဒါကအကြဆုံးလုပ်ငန်းထဲမှာပါပါတယ်တရားဥပဒေစိုးမှုရေးဆိုတော့เนาะဆိုတော့ဒီတော့လူတွေထင်တယ်လို့ချက်ချင်းလိုက်ငင်းအစ်စ်နေတက်သွားတာเนาะအစ်စ်နေများသွားမှာတော့ဒီလိုကတော့မဖြစ်နိုင်ပါဘူ
းဒီမြန်မာနိုင်ငံကအချင်းဖြတ်ချစားမှုဟိုအညွန်ကိန်းမှာလဲတော်တော်လေးကိုစိုးရတဲ့အစ်စ်မှရှိပါတယ်နောက်အချင်းဖြတ်ချစားမှုတိုက်ဖြတ်ရေးကော်မတီကိုလည်းအရင်တော့ဖွဲ့စည်းခဲ့တာလည်းရှိပါတယ်ဒါပေမဲ့ဒီကော်မတီပေါ်မှာတိတ်ပြီးတော့ထိရောက်မှုမရှိဘူးဆိုပြီးတော့ဝေဖန်ခဲ့ကြပါတယ်
ဟုတ်ပါတယ
်ဆိုတော့ဒါနဲ့ပတ်သက်ပြီးတော့ကောဟိုဘယ်လိုသုံးသပ်ပေးချင်ပါသလဲဆရာ
အချင်းဖြတ်ချစားမှုကော်မတီကိုကျွန်တော်တို့အဓိကတိုက်တာလည်းအဖွဲ့ကတော့ Transparency International ပေါ့နော်နိုင်ငံတကာပွင့်လင်းပြင်သာရေးအဖွဲ့အကြီးပေါ့ဆိုတော့တိုက်တာတဲ့အချက်ရလည်းမြန်မာနိုင်ငံရဲ့အကျင့်ပြတ်ခြားစားမှုကအတော်လေးအောက်မှာရှိနေတယ်တော်တော်စုစုပေါင်းပေါင်းရှိတယ်နောက်ဒါမဲ့ပြည်ပြည်ပြောင်းလဲရေးတွေဆက်လှုပ်လာတယ်ဦးသိန်းစိတ်လက်ထက်မှာတော့ဒေါက်ဆာစုကြည်လက်ထက်မှာပါအဲ့ဒီမှာအတွေ့အကြုံကကျွန်တော်တို့တွေ့ရတာပါလာပြီးတွေ့ရလဲဆိုတော့ဒီချက်ချင်းနိုင်ငံတိုးတက်အောင်လုပ်ဖို့ကတခြားအရင်နဲ့လည်းသွားချိန်ရတယ်။ဥမာဥသိစိတ်လက်ထက်ပါဆိုလို့ရှိရင်ဒါအရင်စစ်စိုးရလက်ထက်မှာအမှန်အကျင့်ပြတ်ချစားပြီးတော့နေခဲ့ရတယ်ပြောင်းလဲရတယ်ပြောင်းလဲရတယ်တခြားပြုပြင်ပြောင်းလဲရေးတွေစိုးစိုးကပြောတယ်လို့စီဝိုင်းလောက်တာကိုက်တာပေါ်ပွင့်ရင်အတွက်ဖြေရှင်းရမယ့်ဟာတွေရှိတယ်။အဲ့ဒီအခါမှာဒီလိုအကျင့်ပြတ်ချစားမှုကိုလှုပ်လိုက်တဲ့အတွက်ကြောင့်မို့လို့ဒီဘက်ကပြုပြင်ပြောင်းလဲရေးကိုသွားပြီးထိခိုက်မလားဆိုတဲ့ဟာကိုလည်းပြန်ပြီးချိန်ရတယ်ချိန်ကြတယ်လို့ကျွန်တော်နားလည်တယ်ပေါ့နော်ဆိုတော့အဲ့ဒီအချိန်တုန်းကဆိုလို့ရှိရင်အဲ့ဒီချိန်မှာပေါ့ဗောနော်စကားစားပေါ့ Transparency International ကနိုင်ငံတွေကိုကူညီဖို့အတွက်ဆိုပြီးတော့ integrated system suspend ဆိုတာလုပ်တယ်ယူဖြောက်ပတ်မှုเนาะစနစ်တွေကိုတဲ့မှာဖြောက်ပတ်မှုစနစ်တွေကိုဘယ်လိုများတိရောက်မလဲဆိုတဲ့ဟာကိုအဲသူတို့အကဲဖြတ်တယ်ပြီးရင်နိုင်ငံတွေကိုကူညီတဲ့ဟာရှိတယ်အဲ့ဒီကနေသူကတခါ model တစ်ခုအနေနဲ့ကော်ပီဒါဆိုနိုင်ငံတွေကအဲ့ဒီလိုတွားဖို့အခက်ခဲရှိနေလို့ရှိရင်ပို့ပြီးလွယ်ကူအောင်ဆိုပြီးတော့ဒီမြို့နယ်တနယ်မှာစပြီးတော့လုပ်ကြည့်အောင်ဆိုပြီးတော့အဲကျွန်တော်တို့အဆိုပြုတာတွေလည်းမြန်မာနိုင်ငံမှာရှိခဲ့တယ်ဒါပေမဲ့မဖြစ်ခဲ့ဘူးပေါ့နော
်အညွန်ကိန်းနေပေါ့နော်နိုင်ငံတစ်ခုရဲ့တတ်မှတ်ချက်အညွန်ကိန်းနေဒီလိုထုတ်တာနဲ့ပတ်သက်ပြီးတော့ဟိုမြန်မာနိုင်ငံမှာအတုံးချပြီးတော့အောင်မြင်သွားတဲ့ဖြစ်ရပ်ကောရှိခဲ့ပါလားတခြားနိုင်ငံနေနဲ့ပတ်သက်ပြီးတော့ဆရာအနေနဲ့အဲ့ဒါနည်းနည်းပြောပြပေးပါဦး
အော်မြန်မာနိုင်ငံမှာတော့ခုနအဲကမ္ဘာပိုင်ရဲ့အဲလုပ်ငန်းလုပ်တာကွင်းကအစ်စ်နည်းနည်းတက်သွားတယ်ပေါ့နော်အဲဗီယက်နမ်နိုင်ငံနိုင်ငံကတော့အဲဒီလိုအညွန့်ငိမ့်ကိုတုတ်ပြန်တာတဲ့သူတို့ရဲ့အညွန့်ငိမ့်တစ်ခုကိုပြန်ပြီးဖန်တီးတာကိုတွေ့ရတယ်နော်ဒါ2000ခုနှစ်ကျော်ကျော်မှာဗီယက်နမ်နိုင်ငံကစပြီးဖွင့်တဲ့အချိန်မှာအဲသူတို့ရဲ့ KI တွေပြိုင်ဆိုင်မှုအညွန့်ငိမ့်ဆိုပြီးသူတို့လုပ်တယ်အဲ့ဒါက American အစိုးရရဲ့ USAID ကနေမှဘာသာငွေကြေးထောက်ပံ့တယ်ပူးပေါင်းဆောင်ရွက်ကြတာက Vietnam ကုန်သင်ကြီးများအသင်းနဲ့ကျွန်တော်တို့ Asia Foundation နဲ့တွဲပြီးတော့အဲ့ဒီ PCI လို့တည်တဲ့ဒါကျွန်တော်တို့ Provincial Competitiveness Index ပေါ့ဆိုတာကိုလုပ်တယ်အဲ့တော့ဒီအညွန့်ငိမ့်ရဲ့သဘောကဘာလဲဆိုလို့ရှိရင်သူကဒီနိုင်ငံတစ်ခုကိုသုံးလို့နဲ့အကုန်လုံးအောင်ဝင်ခြင်းမှဝင်မယ်တို့တော့လေအချက်လက်ရေဘူးရအခြေအနေထားကိုသိလို့ရတယ်အဲ့ဒီအတွက်ပြုပြင်ပြောင်းလဲမယ်ဆိုလို့ရှိရင်တော့ပြန်ပြီးတော့ဒီနိုင်ငံတွေမှာဘာတွေကြုံနေရလဲပြဿနာတွေကဘာတွေလဲဆိုတာကိုပညာရှင်တွေကပြန်လေ့လာပြီးတော့မှအဲ့ဒီနိုင်ငံနဲ့ဆိုင်တဲ့အညွှန်းကိန်းကိုပြန်ပြီးတော့တိဆောက်ယူရတာရှိပါတယ်ဗီယက်နမ်မှာအဲ့လိုတိဆောက်ခဲ့တယ်တိဆောက်ခဲ့ရုံနဲ့မကဘူးသူကဒီ KI တွေကိုကြည့်တဲ့အခါမှာလဲ PCI index အညွှန်းကိန်းပေါ်မှာကြည့်ပြီးတော့ຢາດູຂຽວອົຊົ່ງຍິມູດີກະຢາດູອະເຕຢາດູອະໂຕປີ້ອັນນີ້ມາຊິແດ່ວິນນານີ້ຢາດູອະເຕຢາດູອະໂຕດີນະບາໂຕກະດີສັດສັດໄລແດ່ອາຄາມາວຽດນາມມາຕຸມຍາແດ່ປູປີ້ປ່ວນນາແດ່ມຽນແກ່ແດ່ກະບາແຍຊີບວາຍີຊີແດ່ໂອວິນບໍ່ແດ່ອະເຊີນີ້ສິນຕາຜິດແກ່ແດ່ລູຊີແດ່ເດມານາຍງາມາດໍອະດີລູທີ່ມາຕົວກະມາຕົວກະຢາບໍ່ເນາະ
အဲ့ဒီလိုအညွှန်းကင်းတွေကိုဘယ်လိုအကျိုးရှိရှိအသုံးချပြီးတော့ပြန်ပြီးတော့ဟိုအသုံးပြုနိုင်မလဲဆရာ
ပြန်ပြီးတော့ကျွန်တော်တို့လေ့လာရေးပြန်လုပ်ရပါတယ်เนาะအညွှန်းကင်းကမိမိရဲ့အနေအထားတခြားနိုင်ငံတွေနဲ့ရှင်းလိုက်ရဲ့အနေအထားမှာရှိတယ်အဲ့တော့ကိုယ့်ရဲ့စနစ်ကဘယ်ကိုသွားမလဲဘာစနစ်လဲကိုကဘယ်လိုပြုပြင်ပြောင်းလဲကျင်တာလဲအဲ့ဒီအတွေ့ကျွန်တော်တို့ပြန်ပြီးလေ့လာတယ်ဒါဒီအကုန်လုံးကဘလို့ဆောင်ရွက်မလဲဆိုတာကပြန်ပြီးတော့ပြုပြင်ပြောင်းလဲတစ်ခုကိုလုပ်တော့မယ်ဆိုရင်เนาะပညာရဆိုင်ရာတောင်းကနေเนาะကျွန်တော်တို့မှာအဖွဲ့အစည်းတစ်ခုရဲ့ structure ရပြောင်းနေတာလား structure ဆိုဖွဲ့စည်းတိစောက်ထားပုံရပြောင်းနေတာလားရင်းချင်းမှုရပြောင်းနေတာလားဒါမှမဟုတ်အဲ့ဒီအဖွဲ့အစည်းလုပ်ငန်းနဲ့ဆက်ဆက်နေတဲ့ဥပဒေတွေကိုပြောင်းနေတာလားเนาะပြီးအဲ့ဒီဥပဒေတွေကနေထွက်လာတဲ့ကျွန်တော်တို့ regulation လို့ပြောတဲ့ပြဋ္ဌာန်းချက်တွေပေါ့เนาะပြဋ္ဌာန်းသတ်မှတ်ချက်တွေကိုပြန်ပြီးတော့သုံးတက်တဲ့ဟာကိုသွားကျင်လာတာအစရှိတဲ့ဖြစ်ပေါ့ဒီအာဏာပိုင်ပုံကိုယ်တွေနဲ့ပညာရှင်တွေနဲ့ကျွန်တော်ဆွေးနွေးရပါတယ်ဆွေးနွေးပြီးတဲ့အခါမှာဒီရည်မှန်းချက်တစ်ခုကိုရောက်ပြီးတဲ့အဲ့ဒီရည်မှန်းချက်ပေါ်မှာမူတည်ပြီးတော့လေ့လာရေးဒီဇိုင်းလုပ်ရတယ်လေ့လာရေးကနေမှထွက်လာတဲ့အကနေမှဘလို့ပြုပြင်ပြောင်းလဲပုံစံနဲ့တွားမယ်ဆိုတာကိုလေ့လာရပါတယ်အညွှန်းကိန်းတွေကနေယူလိုက်တာကတော့ကျွန်တော်တို့ဖြတ်လန်းကနေကျွန်တော်တို့ရက်လက်ပေါ့နော်မြန်မြန်ဆန်ဆန်ရတဲ့ဟာမျိုးရှိပါတယ်အဲ့တော့ရေရှည်တည်တတ်တဲ့ပြုပြင်ပြောင်းလဲတစ်ခုကိုသွားမယ်ဆိုရင်တော့စနစ်ကျလို့ပြောပြောပ
ါနိုင်ငံတကာအညွှန်းကိန်းတွေသတ်မှတ်ပြီးချက်တက်ရောက်နိုင်မှုနဲ့အသုံးဝင်နိုင်မှုပေါ်အက်ဒီတာနဲ့ဆွေးနွေးကမှဥတ္တမောင်သန်းနဲ့မမ်းမြသစင်အောင်တို့ဆွေးနွေးကြတာပါအခုတော့အပတ်စဉ်လူထုနဲ့ကျန်းမာရေးကဏ္ဍပါသွေးတို့ရှိသူအသက်ရှင်တွေကိုပြောထားပါတယ်သွေးတို့ရောဂါဝေဒနာရှင်တွေအနေနဲ့သွေးပေါင်ခြင်းကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးပုံမှန်ပမာဏအတွင်းထိန်းထားနိုင်ရင်အသက်ရှည်ရှည်နေလို့ရပါတယ်ဒေါက်တာသက်စောပြောပြပေးပါဦးခင်ဗျာ
အ မေလ18ရက်နေ့ကိုကမ္ဘာတွေ့တူယောဂါနေ့အဖြစ်သတ်မှတ်ထားတာပါ2023ခုနှစ်အတွက်ဆောင်ဖို့အနေနဲ့သေပောင်ခြင်းကိုတိတိကျကျတိုင်းတာကြဖို့သေပောင်ခြင်းကိုပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ထားကြဖို့နဲ့အသက်ရှည်ရှည်နေကြဖို့ဆိုပြီးတိုက်တွန်းနှိုးဆော်ထားကြတာတွေရှိပါတယ်ဒီပေါင်းချင်းကိုတိတိကျကျတိုင်းတာလာနဲ့ပတ်သက်ပြီးတမားတော်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုလမ်းညွှန်ထားပါတယ်
။သွေးပေါင်းချင်း130 85ထက်များပြီးတော့အရှိမကျွန်တော်တို့ပြောကြခဲ့တဲ့ဒီအဝလွန်တာသွေးထဲမှာအဆီများတာသွေးထဲမှာအချိုဓာတ်များတာဆေးလိပ်တောက်တာဒါတွေရှိခဲ့မယ်ဆိုရင်ဒါဆေးစတင်ကုသဖို့လိုအပ်နေပြီဖြစ်ပါတယ်။အကယ်၍သွေးပေါင်းချင်း140 90ကျော်လွန်နေပြီဆိုရင်တော့မလွဲမသွေဆွေးကကုသမှုခံရမှာဖြစ်ပါတယ်။အဲ့တော့ဒီနေရာမှာသွေးပေါင်ခြင်းကဏ္ဍကိုပြောတဲ့အခါမှာကျွန်တော်တို့ကတိတိကျကျဖြစ်ဖို့လိုပါတယ်။တခါတလေသွေးပေါင်ခြင်းတဲ့အခါမှာသွေးပေါင်ခြင်းကတက်လိုက်ကျလိုက်နဲ့ဘယ်ဟာအမှန်မှန်မသိဘူးလို့ပြောတာလည်းရှိပါတယ်။ဒါကြောင့်မလို့သွေးပေါင်ခြင်းချိန်တဲ့အခါမှာစနစ်တကျတိုင်းဖို့လိုပါတယ်။သွေးပေါင်မချိန်မီမှာ3မိနစ်နဲ့5မိနစ်ကြာအနားယူရမယ်။နောက်တစ်ခါအိမ်မှာသွေးပေါင်ချိန်မယ်ဆိုရင်သွေးပေါင်ချိန်တဲ့ setting နဲ့ဇပွဲရဲ့ကိုယ့်ရဲ့လက်မောင်းရဲ့နှလုံးရဲ့ဒီတံတန်းထဲဖြစ်နေရပါမယ်။နောက်တစ်ခါနောက်မိပါတဲ့ထိုင်ပေါ်မှာထိုင်ပြီးနောက်ကိုမိထားမယ်။နောက်တစ်ခါခြေထောက်ကိုချိတ်ထားခြင်းမပြုရဘူး။စကားမပြောရဘူးပေါ့နော်။ဒီလိုစနစ်တကျတိုင်းဖို့လိုပါတယ်။နောက်တစ်ခါဒုတိယအချိန်ကို1မိနစ်2မိနစ်ချာပြီးဒုတိယအချိန်ထပ်ပြီးတိုင်းဖို့လိုပါတယ်။ဒီနှစ်ချိန်ကို average ယူလိုက်မယ်ဆိုလို့ရှိရင်ကျွန်တော်တို့သွေးပေါင်ခြင်းကိုတိတိကျကျသိမှာဖြစ်ပါတယ်။အဲ့တော့အဲ့ဒီသွေးပေါင်ခြင်းက130 85ထက်ကိုများနေပြီဆိုလို့ရှိရင်တော့ဆရာဝန်နဲ့တိုင်ပင်ပြီးတော့ဈေးကူတာမှုခံယူဖို့အတွက်ကိုလမ်းညွှန်မှုခံယူမှာဖြစ်ပါတယ
်။သွေးပေါင်ခြင်းကိုပုံမှန်ပမာဏအတွင်းရှိအောင်ထိန်းချုပ်တဲ့နေရာမှာအောင်မြင်တဲ့လူနာတွေရှိလို့မအောင်မြင်တဲ့လူနာတွေလည်းရှိပါတယ်။သွေးပေါင်ခြင်းကိုထိန်းညီးတဲ့နေရာမှာမအောင်မြင်ရတဲ့အကြောင်းရင်းတွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်။
အဲ့တော့သွေးရိုးရှိမှန်းသိပြီးတော့ဆေးတွေတောက်နေတဲ့နေသွေးပေါင်ခြင်းသတ်မှတ်ထားတဲ့သွေးပေါင်ခြင်းမရောက်တာဆိုလို့ရှိရင်နံပါတ်1ကတော့ဆေးကိုမှန်မှန်မတောက်တာပါနောက်တစ်ခုကတော့မိမိရဲ့သွေးပေါင်ခြင်းပုံမှန်ဖြစ်ပြီဆိုပြီးတော့ဆေးကိုရက်လိုက်တယ်နောက်တစ်ခုကတော့ဒီဆရာဝန်ကတလပေးလိုက်တယ်ဆိုရင်တလတောက်ပြီးတဲ့အခါမှာလူနေကောင်းပြီဆိုပြီးတော့ဆက်တောက်တာမျိုးမရှိတော့ဘူးတချို့တွေကြတော့သွေးပေါင်တာကျသွားမှစိုးရိမ်ပြီးတော့ပုံမှန်သွေးပေါင်ခြင်းရောက်ပြီဆိုရင်ရက်လိုက်တာတွေရှိတယ်ပေါ့နော်အဲ့တော့ဒီချက်တွေကြောင့်မလို့ကိုယ့်ရဲ့သွေးပေါင်ခြင်းကပြန်ပြီးတက်နေတယ်တက်နေတာကိုလည်းသွေးပေါင်မချိန်တဲ့အတွက်မသိရှိဘူးနော်ဒီနည်းနဲ့ဆရာတော်သွေးရိုးရှိတဲ့လူတွေကရှိတော့လဲဆေးတောက်နေတော့လဲကိုယ့်ရဲ့သွေးပေါင်ခြင်းဒီတတ်မှတ်ထားတဲ့သွေးပေါင်ခြင်းကိုမရောက်တာဖြစ်ပါတယ
်တူတူယောဂါကိုကုသတဲ့နေရာမှာဆေးဝါးကုသမှုတွေကအရေးပါတဲ့ဤသူဆေးဝါးမပါတဲ့ကုသမှုနီလန်းတွေကလည်းအရေးပါတာကိုတွေ့ရပါတယ်ဆေးဝါးမပါတဲ့ကုသမှုနီလန်းတွေရဲ့အရေးပါပုံနဲ့တူတူလူနာတွေရဲ့လွဲမှားနေတဲ့အယူဆအမှားတချို့အကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်တူတူယောဂါကိုကုသတဲ့နေရာမှာဆေးဝါးတစ်ခုတည်းကိုမိကိုအားကိုးနေလို့မရပါဘူးnan pharmacological treatment လို့ခေါ်တယ်ဆေးဝါးမပါဘဲကုသနည်းတွေကလည်းအရေးကြီးပါတယ်အဲ့ဒါကိုလူနာတွေအများစုကလိုက်နာဖို့ပြက်ကွက်နေပါတယ်အဲ့ဒါတော့နံပါတ်1အနေနဲ့ဒီအစားတောက်နဲ့ပတ်သက်ပြီးတော့အစီနဲ့အငံကိုရှော့ချစားသုံးဖို့လိုအပ်ပါတယ်နံပါတ်2အနေနဲ့မိမိရဲ့ခန္ဓာကိုယ်လေ့ကျင့်ကိုသတ်မှတ်တဲ့ဘောင်တွေမှာထားဖို့လိုပါတယ်နံပါတ်3ကတော့ဒီကိုယ်လက်လှုပ်ရှားလေ့ကျင့်ခန်းတစ်ခုလုပ်ဖို့လိုပါတယ်နံပါတ်4ကဆေးလေးတောက်တဲ့လူတွေနဲ့ဆေးလေးကိုဖြတ်ဖို့လိုပါတယ်ပေါ့နော်ဆိုတော့ဒီဘိုင်းနေမှာအားနေနေတာတွေ့ရပါတယ်ဆေးဝါးတောက်သုံးမှုနဲ့ပတ်သက်လို့ရှိရင်ဆေးပုံမှန်တောက်ဖို့အတွက်အားနေနေတာတွေ့ရတယ်နောက်တစ်ခါကိုယ့်ရဲ့အိမ်မှာသွေးပေါင်မှန်မှန်ချိန်ပြီးတော့ဆေးဝါးလိုအပ်ချက်ရှိနေတာကိုမသိဘဲနဲ့အဲပုံမှန်ဆေးတောက်ရင်ပြီးရောဆိုပြီးသတ်မှတ်ပြီးတော့ဆရာဝန်နဲ့မတွေ့တဲ့ဒီမတွေ့ဖြစ်တဲ့မှားယွင်းမှုတွေလည်းရှိနေတာရှိပါတယ်ဆိုတော့ဒါတွေအားလုံးကိုဂျုံဂုံသုံးသပ်ပြီးတော့မိမိရဲ့သွေးပေါင်ခြင်းဒီသတ်မှတ်တဲ့ဘောင်တွေမှာရှိဖို့ဟာမိမိရဲ့တောင်းပန်ရှိပါတယ်ကိုယ့်ရဲ့အိမ်မှာပုံမှန်တိုင်းတွေကိုလည်းလိုအပ်နိုင်ပါတယ
်။ကမ္ဘာသွေးတိုးယောဂါနေ့ကနေစပြီးမိမိတို့ရဲ့သိပ္ပံခြင်းကိုတိတိကျကျမှန်မှန်ကန်ကန်တိုင်းတာပြီးပုံမှန်ပမာဏအတွင်းရှိနေအောင်ထိန်းချုပ်ရင်သွေးတိုးယောဂါဝိညာဉ်ရှင်တွေအနေနဲ့အသက်ရှင်ရှင်နေထိုင်လို့ရတဲ့အကြောင်းသတင်းပေးပို့လိုက်တာဖြစ်ပါတယ်။ကျွန်တော်တို့ပ
မြန်မာနိုင်ငံမှာအဖြစ်များလာတဲ့သွေးတူးရှိသူတွေအသက်ရှည်နေနိုင်တဲ့ဤကိုဒေါက်တာသက်စောလူထုနဲ့ကျန်းမာရေးခန္ဓာမှာဖျက်ပြခဲ့တာပါအခုတော့အားကစားခန္ဓာပါ Chelsea အသင်းက Top 10 ဟန်နဲ့ PSG နီးပြအောင် Pochettino ကိုနီးပြအဖြစ်ခန့်လိုက်ပါတယ် Man City တိုက်စစ်မှု Haaland ကတော့အားကစားကလောင်ရှင်တွေချီးမြှင့်တဲ့တစ်နှစ်တာအကောင်းဆုံးဘောလုံးသမားဆုကိုရသွားပါတယ် Napoli နီးပြ Spalletti ကတော့ Serie Champion ဆုရပြီးတဲ့နောက်ဘောလုံးလောကကနေခိတ္တနားမယ်လို့ကြေညာလိုက်ပါတယ်ဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုကိုရနိုင်စစ်စစ်တင်ပြပေးပါအောင်ခင်ဗျာ
အ
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ဥရောပကမပေးဘောလုံးပွဲတွေထဲကအင်္ဂလန်ပရီးမီယာလိဂ်နဲ့ဂျာမန်ဘွန်ဒက်စ်လိဂါပွဲတွေကတော့ပြီးခဲ့တဲ့စနေနေ့တနင်္ဂနွေနေ့တွေမှာပြီးဆုံးသွားခဲ့ပါပြီအင်္ဂလန်မှာမန်စီးတီးကပွဲစဉ်တွေမကုန်ခင်မှာချန်ပီယံဖြစ်ခဲ့ပေမဲ့ဂျာမနီမှာတော့ဘိုင်ယန်မြူနစ်အသင်းကနောက်ဆုံးမှချန်ပီယံဖြစ်ပြီးတော့ဘွန်ဒက်စ်လိဂါကို17ကြိမ်ဇက်တိုက်ရသွားခဲ့ပါတယ်နောက်ဆုံးပွဲမတိုင်ခင်33ပွဲပြီးတဲ့အထိဒေါ်တမန်သင်းကဘိုင်ယန်ကိုနှစ်မှတ်အသားနဲ့ဦးဆောင်နေပြီးတော့နောက်ဆုံးနေ့မှာတော့ဒေါ်တမန်ကမိုင်းစ်ကိုအိမ်ခွင့်မှာကစားပြီးဘိုင်ယန်မြူနစ်ကတော့ FC ကလုံးနဲ့အဝေးခွင့်မှာသွားကစားခဲ့ရတာပါဒေါ်တမန်ကအိမ်ခွင့်မှာကစားလို့အနိုင်ရပြီးချန်ပီယံဖြစ်မယ်လို့အတော်များများကခံမှန်းခဲ့ကြပေမဲ့တကယ်တမ်းကစားတဲ့အခါမှာတော့ဒေါ်တမန်ကမိုင်းစ်ကိုအိမ်ခွင့်မှာတည်ချပြီးတော့ဘိုင်ယန်မြူနစ်က FC ကလုံးကို2-0နဲ့နိုင်သွားတာကြောင့်နောက်ဆုံးမှာအမတ်တူ6กว่า6ချက်အသာနဲ့ဘိုင်ယန်မြူနစ်အသင်းကချန်ပီယံဖြစ်သွားခဲ့ပါတယ်ခင်ဗျာအင်္ဂလန်ပရီးမီယာလိဂ်မှာတော့မန်စီးတီးကမပေးပွဲမကုန်ခင်မှာပဲချန်ပီယံဖြစ်ခဲ့ပြီးတော့အာဆနယ်မန်ချက်စတာယူနိုက်တက်နဲ့ညူကာဆယ်ယူနိုက်တက်တို့ကလည်းချန်ပီယံလိဂ်ဝင်ွက်သေးကြသွားပြီဖြစ်တာကြောင့်နောက်ဆုံးနေ့မှာတော့ဇယားထိပ်ပိုင်းမှာရင်ခုန်စိတ်လှုပ်ရှားစရာတွေတိတ်မရှိခဲ့ပဲနဲ့တန်းစင်းစုံမှာပဲအကျိတ်နဲ့စိတ်လှုပ်ရှားစရာတွေကောင်းခဲ့ပါတယ်ဆောသမ်တန်ကစောစောစီးစီးပဲတန်းစင်းသွားတာကြောင့်တန်းစင်းဖို့နှစ်သင်းကြံနေပြီးတော့Everton Leicester နဲ့ Leeds United တို့အကျိတ်နဲ့ကစားခဲ့ရပါတယ်။နောက်ဆုံးနေ့မှာတကယ်လို့ Everton ကရှုံးပြီးတော့ Leicester နဲ့ Leeds တို့တသင်းသင်းနိုင်ရင်တော့နိုင်တဲ့သင်က Premier League မှာဆက်ရှိမှာဖြစ်လို့အကျိတ်နဲ့ဖြစ်ခဲ့သလို၃သင်းစလုံးကလည်းအင်္ဂလန်မှာအစင်သာရှိတဲ့နာမည်ကြီးအသင်းတွေဖြစ်ပြီးတော့၃သင်းစလုံးလည်းအိမ်ခွင့်မှာပဲခံခဲ့ရတာပါ။ဒါပေမဲ့တကယ်တမ်းကန်တဲ့အချိန်မှာတော့ Leeds က Spurs ကို6-0နဲ့ရှုံးပြီးတန်းစင်းသွားပြီးတော့ Leicester က West Ham ကို2-0 Everton ကဘုံမောက်ကို2-0မရှိနဲ့ကတ်ပြီးတော့နိုင်သွားကြတဲ့အတွက်နောက်ဆုံးမှာLeicester နဲ့ Leeds တို့က Southampton နဲ့အတူတန်းဆင်သွားပြီးတော့ Everton ကတော့တန်းမဆင်ရဘဲနဲ့လွတ်သွားခဲ့ပါတယ်ခင်ဗျာ။ England ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ England Premier League ကဘောလုံးအားကစားကလောင်ရှင်များအသင်းကပေးတဲ့တနစ်တာအကောင်းဆုံးဘောလုံးသမားစုကိုတော့ Man City တိုက်စင်မှု Erling Haaland ကရသွားခဲ့ပါတယ်။ Haaland ဟာ Man City အတွက် Premier League မှာ36ဂိုးသွင်းပြီးတော့ Champions စုရခဲ့တယ်လို့ပွဲစဉ်အားလုံးမှာလည်း52ဂိုးသွင်းပေးခဲ့တာကြောင့်မဲရီအတွက်82ရာခိုင်နှုန်းနဲ့သူ့ကိုတနစ်တာအကောင်းဆုံးကစားသမားအဖြစ်ရွေးချယ်ခဲ့တာဖြစ်ပါတယ
်။ No, I didn't expect to be that good but I expected to be good of course to come in the team.
ကျွန်တော်အနေနဲ့ဒီလောက်ထိအခြေစွမ်းပြနိုင်ဖို့မမျှော်လင့်ခဲ့ပါဘူး။ Premier League မှာဂိုးတွေအများကြီးသွင်းပြီး Champion အကြိမ်ကြိမ်ဖြစ်ထားတဲ့အသင်းလွန်ခဲ့တဲ့နှစ်နှစ်နဲ့အခုနှစ်နဲ့သုံးနှစ်ဆက်တိုက်ရထားတဲ့အသင်းကိုလာတာဆိုတော့အခြေစွမ်းပြနိုင်ဖို့ဂိုးတွေသွင်းနိုင်ဖို့တော့မျှော်လင့်ခဲ့ပါတယ်။ဒါပေမဲ့အခုလောက်တော့မဟုတ်ပါဘူး။ဒါပေမဲ့ဒီနှစ်ကကျွန်တော်အတွက်တော့တိတ်ကိုကောင်းတဲ့ဘောလုံးရာသီတစ်ခုဖြစ်ပြီးအဲ့ဒီအတွက်လည်းပြောပါရစေ
။မြို့သမီးတွေဘက်မှာတော့ Chelsea နဲ့ Australia အမျိုးသမီးအသင်းရဲ့တိုက်စင်မှုဆန်ကားကအကောင်းဆုံးဘောလုံးသမားဆုရသွားခဲ့ပါတယ်။ဒါသူ့အတွက်တော့ဒုတိယအကြိမ်ရတာဖြစ်ပြီးတော့ကစားသမားကောင်းတွေအများကြီးရှိတဲ့ဂျားကနေအခုလိုရွေးချယ်ခံရတဲ့အတွက်သူ့အနေနဲ့ဂုဏ်ယူတယ်ဆိုပြီးတော့ပြောပါရစေ။ Premier League ရဲ့တနစ်တာအကောင်းဆုံးဂိုးသမားဆုရွှေလိုက်ဆုကိုတော့ Manchester United ဂိုးသမား David De Gea ကရသွားခဲ့ပါတယ်။ဂျမန်ဘွန်ဒက်စ်လိဂါရဲ့တနင်္လာအကောင်းဆုံးဘောလုံးသမားစုကိုတော့ဒေါ်တမန်အသင်းကအင်္ဂလန်ကွင်းလယ်လူဂျူ့ဘယ်လင်ဟန်ကရသွားပါတယ်။ဘယ်လင်ဟန်ဟာ၈လကြာမှအသက်20ပြည့်မှာဖြစ်ပေမဲ့လည်းဒေါ်တမန်အသင်းကိုဒီနေ့မှအသင်းကောင်းဆောင်ဖြစ်လဲကစားခဲ့ရတာကြောင့်သူဟာဒေါ်တမန်အသင်းရဲ့အသက်ငယ်ဆုံးအသင်းကောင်းဆောင်ဖြစ်ခဲ့တယ်လို့ဒီဘောလုံးရာသီမှာလည်းဒေါ်တမန်အတွက်14ဂိုးသွင်းပေးခဲ့သူဖြစ်ပါတယ်ခင်ဗျာ။ဂျာမနီဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ဘိုင်ယန်မြူနစ်အသင်းကအသင်းရဲ့အမှုဆောင်ရာရှိချုပ် Oliver Kahn နဲ့အာဇာဒါရိုက်တာဟာဆန်ဆာလီဟာမစ်ဇစ်တို့ကိုဓာတ်ရုကနေရက်ဆဲလိုက်ပါတယ်။ဘိုင်ယန်အသင်းဘွန်ဒက်စ်လီဂါမပေးချန်ပီယံဆုကိုရပြီးပြီးချင်းမှာပဲသူတို့ကိုတာဝန်တွေကနေရက်ဆဲလိုက်တယ်လို့ဘိုင်ယန်အသင်းကမီလာ29ရက်နေ့မှာချင်းကြပါတယ်။ Oliver Kahn နဲ့လမ်းခွဲဖို့ကခက်ခဲတဲ့ဆုံးဖြတ်ချက်ဖြစ်ပြီးတော့ဒါပေမဲ့အသင်းရဲ့ဖြစ်ပေါ်တိုးတက်မှုအခြေအနေပေါ်မှာမူတည်ပြီးတော့ဘုတ်ဖွဲ့ရဲ့ထိတ်ဆုံးယာတုဖြစ်တဲ့ CEO ယာတုကိုပြန်ရွေးဖို့ဆုံးဖြတ်ခဲ့တာဖြစ်တယ်လို့ဘိုင်ယန်အသင်းရဲ့ဥက္ကဋ္ဌ Herbert Heiner ကပြောပါတယ်။
Als erstes freuen wir uns natürlich riesig, dass wir die deutsche Meisterschaft noch gewonnen haben. Wir haben auch ausgiebig gefeiert, wie Sie vielleicht an meiner
Stimme erkennen können. Gwen Bion Mawa, ich finde, dass wir die Mannschaft des Kaulang-Zanis durchgehen. Ich finde, dass wir die Mannschaft des Kaulang-Zanis haben, dass wir die Mannschaft des Kaulang-Zanis haben. Ich finde, dass wir Hassan Salih Hamesis und Oliver Kahn haben, dass wir die Mannschaft des Kaulang-Zanis haben, und Jan Christian Dresen haben.
ဘိုင်ယန်သင်းဟာဒီနေ့မှဘွန်ဒက်စ်လိဂါချန်ပီယံဖြစ်ခဲ့တဲ့ဆိုပေမဲ့လည်းချန်ပီယံလိဂ်နဲ့ဂျာမန်ရှုံးထွက်ပလာဘောလုံးပွဲတွေမှာရှုံးပြီးတော့ပြိုင်ပွဲကနေထွက်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ ပြင်မှာတော့ဘတ်စလိုနာကွင်းလယ်လူစာဂျီယိုဘုစကက်နဲ့ဘဲနောက်ခံလူဂျော်ဒီအယ်ဘာတို့ဟာဒီနဲ့ဘောလုံးရာသီကုန်းမှာအသင်းကနေထွက်တော်မှာဖြစ်ပါတယ်ပြီးခဲ့တဲ့တနင်္ဂနွေနေ့ကနူကန်ကွင်းမှာမယော်ကာနဲ့ကစားခဲ့တဲ့ပွဲကသူတို့အတွက်နူကန်ကွင်းကြီးမှာနောက်ဆုံးကစားခဲ့တဲ့ပွဲဖြစ်ပြီးတော့ဘတ်စလိုနာပြိသက်တွေကိုနှုတ်ဆက်ခဲ့ရပါတယ်ဘုစကက်ဟာအသင်းနဲ့16နှစ်ကစားပြီးတဲ့နောက်အသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါဘတ်စလိုနာအသင်းဟာဗန်နာရေးအခြေအနေတွေကြောင့်သူ့ကိုလာစားလျှော့ပြီးစာချုပ်တက်တန်းတိုးဖို့ကမ်းလှမ်းခဲ့ပေမဲ့ဘုစကက်ကတက်တန်းထပ်မတိုးတော့ပဲအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာပါဒါပြင်ဂျော်ဒီအယ်ဘာဟာလည်းစာချုပ်တက်တန်းတစ်နှစ်ချန်နေသေးပေမဲ့စာချုပ်ကိုရက်ပြီးတော့အသင်းကနေထွက်လိုက်တာဖြစ်ပါတယ်ဘတ်စလိုနာအသင်းရဲ့ဗန်နာရေးပြဿနာတွေကြောင့်ဒါကအသင်းတော်ရောသူတို့နှစ်ယောက်စလုံးအတွက်အကောင်းဆုံးနည်းလမ်းဖြစ်လိမ့်မယ်လို့ယူဆတာကြောင့်အခုလိုအသင်းကနေထွက်ဖို့ဆုံးဖြတ်လိုက်တာဖြစ်ပုံရပါတယ်ဘုစကက်က Sorry Club အသင်းတွေကိုရောက်နိုင်တယ်လို့သတင်းတွေထွက်နေပြီးတော့အဘကတော့အခုချိန်ထိသူ့ကိုကမ်းလှမ်းတဲ့အသင်းမရှိသေးဘူးလို့ပြောပါတယ်ခင်ဗျာ။ချိန်ထဲမှာပဲအင်္ဂလန်ဘက်က Chelsea အသင်းကတော့ Pochettino ကိုနီးပြအဖြစ်နဲ့ခန့်လိုက်ပါပြီ။ Tottenham နဲ့ PSG နီးပြဟောင်း Pochettino ကိုနီးပြအဖြစ်ခန့်လိုက်တယ်ဆိုပြီးတော့ Chelsea ကဒီနေ့မေလ29ရက်နေ့မှာချိန်ညပါတယ်။ Pochettino ဟာကမ္ဘာဆင်းရှိတဲ့နီးပြကောင်းတဦးဖြစ်ပြီးတော့အောင်မြင်မှုမှတ်တမ်းကောင်းတွေလည်းရှိပြီးသူအသင်းကိုရောက်လာမဲ့အချိန်ကိုစောင့်မျှော်နေတယ်ဆိုပြီးတော့ Chelsea အသင်းရဲ့ပိုင်ရှင်တွေကကြီးညာကြမှာပြောထားပါတယ်ချယ်ဆီအသင်းကပိုချက်တီနိုကိုနှစ်နှစ်စာချုပ်ချုပ်လိုက်တာဖြစ်ပြီးတော့နှစ်ဖက်အဆင်ပြေတယ်ဆိုရင်တော့နောက်ထပ်တစ်နှစ်တက်တန်းတို့ကိုလည်းပေါင်းပါတယ်ပိုချက်တီနိုကချယ်ဆီနီးပြဖြစ်လာတဲ့အချိန်မှာပဲစီးရီးယားချန်ပီယံနာပိုလီအသင်းနီးပြလူစီယန်နိုစပယ်လက်တီကတော့နီးပြဖြစ်ကနေနားပြီးတော့ဘောလုံးလောကကနေတစ်နှစ်လောက်အနားယူမယ်လို့တင်းလာနေကကြေညာပါတယ်စပယ်လက်တီဟာနာပိုလီအသင်းကို33နှစ်အကြာမှာစီးရီးယားချန်ပီယံဖြစ်အောင်လုပ်ပေးခဲ့ပြီးတဲ့နောက်အခုလိုနားဖို့ဆုံးဖြတ်တာပါစပယ်လက်တီကသူ့အနေနဲ့နည်းနည်းပြန်ပန်းနေပြီးတော့သူသမီးကိုအချိန်ပေးချင်တာကြောင့်ဘောလုံးလောကကနေတနည်းလောက်အနားယူဖို့လိုတယ်ဆိုတာကိုအသင်းပိုင်ရှင်ဒေလော်ရန်ဒစ်ကိုပြောတဲ့အကြောင်းစပယ်လက်တီကိုကိုးကားပြီးတော့အီတလီအန်ဆာသတင်းကဖော်ပြပါတယ်။အသင်းပိုင်ရှင်ဒေလော်ရန်ဒစ်ဘက်ကလည်းစပယ်လက်တီရဲ့ဆန္ဒကိုလိုက်ရောပြီးတော့နောက်ကိုဖြူတယ်လို့ပြောပါတယ်။စပယ်လက်တီရဲ့နေရာမှာတော့စပိန်နဲ့ဘာစလိုနာနီးပြဟောင်းလူးစ်အန်ရီကေဖြစ်လာနိုင်တယ်လို့သတင်းတွေထွက်ပေါ်နေတယ်ဆိုတာတင်ပြရင်လည်းပဲဒီတစ်ပတ်ရဲ့အားကစားကဏ္ဍကိုဒီမှာပဲအဆုံးသတ်လိုက်ပါတယ်။
ကိုယ်နဲ့အားကစားခဏကိုနားဆင်ကြည့်ရှုခဲ့ရလို့ကောင်းကောင်းအားရခဲ့ကြမယ်လို့မျှော်လင့်ပါတယ်။အခုလိုပတ်စဉ်ခဏတွေပြီးမှတော့ VOA American တန်ရဲ့ပိုရူညာအစည်းအဝေးတွေအဆုံးမသတ်ခင်နောက်ဆုံးရထိထိုင်ရသတင်းချင်းချက်ကိုမခင်လေးတစ်လှည့်ပြောပြပေးပါအောင်ခင်ဗျာ
။စစ်ဘဆိုင်ရာပူးပေါင်းဆောင်ရွက်ရေးအတွက်မြန်မာစစ်ကောင်စီနဲ့တရုတ်စစ်တပ်ထိပ်တန်းထောက်လှမ်းအရာရှိဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့တွေဒီနေ့မှာတွေ့ဆုံဆွေးနွေးခဲ့တယ်လို့နိုင်ငံပိုင်သတင်းတွေကဖော်ပြထားပါတယ်။တရုတ်ဗဟိုစစ်ကော်မရှင်ပူးတွဲစစ်ဦးစီးဌာနစစ်ဘက်ထောက်လှမ်းရေးယာယီညွှန်ကြားမှုချုပ်ဗိုလ်ချုပ်ရန်ရန်ဟာမြန်မာစစ်ကောင်စီရဲ့ဒုတိယခေါင်းဆောင်ဖြစ်တဲ့ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းနဲ့တွေ့ဆုံပြီးနှစ်နိုင်ငံစစ်တပ်ကြားပူးပေါင်းဆောင်ရွက်ရေးနဲ့နှစ်နိုင်ငံနယ်စပ်ဒေသငြိမ်းချမ်းရေးအတွက်ဆွေးနွေးခဲ့ပြီးဒီဆွေးနွေးပွဲမှာတရုတ်စစ်တပ်မှလည်းပါဝင်တက်ရောက်ခဲ့ပါတယ်။မြန်မာနိုင်ငံအတွက်ဂျပန်အစိုးရကပေးနေတဲ့ရန်ကုန်မန္တလေးရထားလမ်းအဆင့်မြင့်တင်ရေးစီမံချက်အတွက်တရားဝင်ဖွံ့ဖြိုးတိုးတက်ရေးအကူအညီကိုဂျပန်နိုင်ငံကဆက်ပြီးတော့မှာမဟုတ်တဲ့အကြောင်းအစိုင်းရှင်ဘွန်သတင်းစာမှာရေးသားထားပါတယ်။ဒီရထားလမ်းမြင့်တင်ရေးစီမံချက်ဟာပြီးခဲ့တဲ့10နှစ်အတွင်းဂျပန်နဲ့မြန်မာနိုင်ငံကြားပူးပေါင်းဆောင်ရွက်မှုသင်္ကေတဖြစ်ပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုစန့်ကျင်တဲ့အနေနဲ့အခုလိုပေးတဲ့အကူအညီတွေကိုဂျပန်ဘက်ကရုပ်သိမ်းလိုက်တာလို့ဂျပန်သတင်းစာမှာရေးပါတယ်။အရသာအစိုးရပြန်ပြီးအုပ်ချုပ်တဲ့အချိန်မှသာဒီအကူအညီတွေကိုပြန်ပေးမယ်လို့လည်းဂျပန်ဘက်ကပြောဆိုထားပါတယ်ရှင်။အင်အားပြင်းမိုခါစိုက်ကလုန်းမုန်တိုင်းတန်ခံရပြီးဒီသတင်းပတ်နှစ်ပတ်ကြာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းမှာတိုက်နှံတွေပျက်စီးခဲ့တာကြောင့်စားနပ်ရိက္ခာဝယ်ရတာအခက်ခဲတွေကြုံနေရတယ်လို့ကုန်စည်နှုန်းကြီးမြင့်တဲ့ဒဏ်ကိုပါရင်ဆိုင်နေရတယ်ဆိုတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယုံ UNOCHA ကသတင်းထုတ်ပြန်ထားပါတယ်။မုန်တိုင်းကြောင့်ရခိုင်ပြည်နယ်အတွင်းကကျောင်းတွေနဲ့ပညာရေးဆိုင်ရာအဆောက်အုံတွေရဲ့80ရာခိုင်နှုန်းပျက်စီးသွားခဲ့တာကြောင့်ကျောင်းသူကျောင်းသားတွေအတွက်ယာယီစာသင်ကြားနိုင်မယ့်နေရာတွေကိုအရေးပေါ်စီစဉ်ပေးနေရတယ်လို့ကုလသမဂ္ဂအဖွဲ့ကသတင်းထုတ်ပြန်ထားပါတယ်ရှင်
။ကျေးဇူးပါမခင်လေးရေ VO ရဲ့ဗိုလ်ရုညာစီစဉ်တွေကတော့ဒီမှာပဲပြီးဆုံးသွားပါပြီ။ဒီညအတွက်ထုတ်လွှင့်မှုကမဆုမွန်ပါ။စပိုင်းဆိုင်ရာရုပ်သံအင်ဂျင်နီယာတွေကတော့ Cedric Franklin နဲ့ PJ Elliot တို့ဖြစ်ပါတယ်။ဒီညအစီအစဉ်မှုကတော့ကျွန်တော်ဝင်းမင်ပါဗီဒီယိုကိုအခုလည်းနားဆင်ကြည့်ရှုခဲ့ကြလို့အားလုံးကိုအထူးပဲကျေးဇူးတင်ပါတယ်။သောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးပြာဝေးကွာလို့လူရဆန္ဒပြေဝရှင်လန်းချမ်းမြေကြပါစေ။ကောင်းကောင်းလည်းအိပ်စက်အနားယူနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.